Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်းကနေ2024ခုနှစ်ဇူလိုင်လ18ရက်ဗုဒ္ဓပူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့ line to meter 32 kHz 9383ညနဲ့9383ည line to meter 51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဗုဒ္ဓဘူးညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ Republican Party နိုင်ငံလုံးဆိုင်ရာညီလာခံဒုတိယနေ့မှာ Donald Trump ရဲ့ပြိုင်ပွဲဟောင်းတွေတက်ရောက်စကားပြောခဲ့ကြပါတယ်။သမ္မတဘိုင်ဒန်ကတော့ Nevada ပြည်နယ်မှာ mass ဆီယုံခဲ့ပါတယ်။ဘန်ကောက်မြို့ဟိုတယ်မှာတည်ဆုံခဲ့တဲ့ဘီယန်နာနယ်ပွား6ဦးဟာဆန်ရနိုင်အစိတ်မိပြီးတည်ဆုံတာလို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဒီသတင်းတွေအပေါ်မှာတခြားထိတ်တန့်ရောက်သတင်းတွေကိုတော့မဆုမွန်နဲ့အတူတူပြပေးကြမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရခိုင်တောင်ပိုင်းတန်တွဲမြို့ကိုအာရခတက်တော် AA ကတင်ပိုက်လိုက်တဲ့ဆိုတဲ့သတင်းတွေထွက်ပြီးတော့24နာရီအတွင်းမှာပဲစစ်ကောင်စီကတန်တွဲကို၄ကြောင်းကနေအပြင်းထန်ပုံကျဲတိုက်ခိုက်နေပါတယ်။တစ်တုံညာနှစ်ခွန်စစ်စင်ရေးအပိုင်းနှစ်စပြီးတဲ့ရပ်ပေါင်း20ကျော်အတွင်းမှာပဲလက်နက်ထိမှန်တေဆုံးသူဥယေက80နီးပါးရှိနေပါပြီလို့ဒေတာရင်းအဖွဲ့အစည်းတွေကပြောပါတယ်။
ဒီဆုံးတဲ့သူကစုစုပေါင်း59ဦးရှိရယ်ပြီးတော့ဒဏ်ရာရရှိတဲ့သူက62ဦးရှိရယ်ဆက်ကစားခုချင်းပြီးထိုင်ပြီးထိုင်ပြီးထားလို့2ဦးရောရှိရယ်ဟုတ်ရှင်95ကနေဇူလိုင်15ရက်နေ့ရထားတဲ့စီရင်ဖြစ်ပါတယ
်စစ်တမ်းကောက်ယူနေတဲ့တအားမျိုးသမီးအဖွဲ့ TWO ကပြောပြပေးခဲ့တာပါဒီသတင်းနဲ့အတူဒီလိုမျိုးဒီရှမ်းပြည်မြောက်ပိုင်းမှာပြည်ပခါတွေပြင်းထန်နေတဲ့အတွက်စစ်ဖြစ်တဲ့နေရာတွေကိုရှောင်ပြီးတော့တရုတ်နဲ့မြန်မာနယ်စပ်ကုန်သွယ်ရေးပြန်ပြီးတော့စဖို့စစ်ကောင်စီကပြင်ဆင်နေပါတယ်ဒီလိုသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့ထိတ်တဲရောက်တဲ့ရင်တွေကိုကိုဇော်ဝင်းလှိုင်နဲ့ပြောပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုဝစ်စကွန်ဆင်ပြည်နယ်မယ်လ်ဝေါကီမြို့မှာကျင်းပတဲ့ Republican Party နိုင်ငံလုံးဆိုင်ရာညီလာခံဒုတိယနေ့မှာအရင်ကပါတီကိုစားပြုသမ္မတအလောင်းဖြစ်ရေး Donald Trump နဲ့ရှင်ပြန်ခဲ့သူတွေတက်ရောက်မင်ကွန်းပြောကြပြီးထရမ်ကိုထောက်ခံခဲ့ကြပါတယ်ဒုတိယနေ့အဓိကစံဘော့ကအမေရိကန်ပြည်ထောင်စုကိုဘေးကင်းလုံခြုံမှုရှိအောင်ပြန်လုပ်ရေးဖြစ်ပါတယ်လူမှုကြီးကြရေးကိစ္စသမ္မတဟောင်းထရမ့်ရဲ့မက်ဆေ့ချ်စီယုံပွဲအဓိကနိုင်ငံရေးမူဝါဒတစ်ခုဖြစ်သလို2015သမ္မတရွေးကောက်ပွဲမက်ဆေ့ချ်စီယုံရေးမှာ Republican Party တွင်အင်အားစုစည်းမှုရရှိစေခဲ့တဲ့မူဝါဒလည်းဖြစ်ပါတယ်သမ္မတဂျိုးဘိုင်ဒန်လက်ထက်မှာနေကြားကိုတရားမဝင်ဖြတ်ကျော်ဝင်ရောက်လာသူတွေပိုတိုးလာတယ်ဆိုပြီး Republican Party ဘက်ကဝေဖန်ပြောဆိုနေပါတယ်မနေ့ကပါတီညီလာခံမှာသမ္မတဟောင်းထရမ့်နဲ့ပါတီတွင်းသမ္မတလောင်းဖြစ်အဓိကရှင်ပြန်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သားအမတ်ကြီးဟောင်းလည်းဖြစ်တောင်ကယ်ရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တဲ့နီကီဟေလီလည်းပါဝင်ပါတယ်ဒေါ်နယ်ထရမ့်သမ္မတအဖြစ်တာဝန်ယူခဲ့တဲ့ကာလမှာစစ်ပွဲတွေမဖြစ်အောင်တားဆီးနိုင်ခဲ့တဲ့ဆိုပြီးသမ္မတဂျိုးဘိုင်ဒန်ရဲ့နိုင်ငံခြားရေးမူဝါဒတွေကိုဝေဖန်ပြောဆိုခဲ့ပါတယ်ခင်ဗျာ
အင်္ဂါနေ့မှာကျင်းပတဲ့ Republican Party ရဲ့နိုင်ငံလုံးဆိုင်ရာညီလာခံခန်းမထဲမှာတော့ဒုသမ္မတလောင်း JD Vance ကစိတ်ဓာတ်တက်ကြွနေတဲ့ညီလာခံတက်လာတဲ့ကိုယ်စားလှယ်တွေကိုလိုက်ပြီးတော့မှလက်လိုက်လက်ဆွဲနှုတ်ဆက်ခဲ့ပါတယ်။ဒါပေမဲ့သမ္မတဟောင်း Donald Trump ခန်းမထဲကိုဝင်လာတဲ့အချိန်မှာတော့ JD Vance လို့မဟုတ်ဘဲနဲ့ Secret Service အထူးလုံခြုံရေးအဖွဲ့ဝင်တွေကသူ့ကိုပြိတ္တနဲ့ထိတွေ့ခွင့်မပြုဘဲနဲ့ပြိတ္တနဲ့သူ့ကြားမှာကာပြီးတော့ရက်ပေးတာနောက်ပြီးတော့သူ့ကိုခန်းမဆင်မြင့်ပေါ်ကိုချက်ချင်းခေါ်ဆောင်သွားတာတွေလုပ်ခဲ့ပါတယ်။စနေနေ့တုန်းကလှုပ်ကြံပစ်ခတ်ခံရတဲ့အတွက် Donald Trump ရဲ့နေရွက်ကဒဏ်ရာမှာပလတ်စတာကတ်ထားရစေဖြစ်တဲ့သမ္မတဟောင်းထရန့်ကတော့ထောက်ခံတဲ့ပြည်သက်တွေနဲ့လက်ဆွဲနှုတ်ဆက်တာအစားအဝေးကနေပဲသူကလက်မြောက်ပြီးတော့နှုတ်ဆက်နိုင်ခဲ့ပါတယ်။သမ္မတဟောင်းထရန့်အနေနဲ့အသက်ဘေးကနေတည်တည်လေးလွတ်ခဲ့တဲ့လှုပ်ကြံပစ်ခတ်မှုအပြီးနောက်ဆက်တွဲနိုင်ငံရေးအရာအကြမ်းဖက်မှုလုပ်ရက်တွေထပ်ပြီးတော့ရှိလာနိုင်တယ်ဆိုပြီးတော့လည်းရဲတပ်ဖွဲ့ကပြောဆိုထားပါတယ်။ဒီလိုအခြေအနေမျိုးမှာတော့သူအနေနဲ့ထောက်ခံသူတွေနဲ့ထိတွေ့ဆက်ဆံမှုအနေအထားဘလို့ပြောင်းလဲသွားမလဲဆိုတာနဲ့ပတ်သက်လို့တော့တမရဟောက်ထရန့်ရဲ့မဲဆွယ်စီယုံရေးအဖွဲ့ဘက်ကသုံးတရားထုတ်ဖော်ပြောဆိုဖို့ညှင်းဆိုထားပါတယ်ရှင
် Republican Party ညီလာခံကျင်းပနေတဲ့ဒုတိယမြောက်နေ့အင်္ဂါနေ့ကအခုနေ့ရွက်ကောက်ပွဲမှာအကြိတ်နဲ့ရှင်ပြန်ရနိုင်ခြင်းရှိတဲ့ Nevada ပြည်နယ်မှာတမရဂျိုးဘိုင်ဒန်မဲဆွယ်စီယုံပွဲကျင်းပပါတယ်နိုင်ငံတွင်းအကြမ်းဖက်မှုတွေကိုအားပေးအားမြောက်ပြုတဲ့ပြောဆိုမှုတွေကိုပြင့်တင်ရှုံချကြဖို့လိုအပ်ကြောင်းသမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ
် Responsibility to lower the temperature and condemn violence
အကြံဖက်မှုပေါင်းစုံဖြစ်ပေါ်လာအောင်ပြောဆိုလှုပ်ဆောင်မှုတွေညှိနှိုင်းသွားအောင်အဲ့ဒီလိုလိုရက်တွေကိုပြင့်တင်ရှုံချကြဖို့အားလုံးမှတာဝန်ရှိပါတယ်လို့သမ္မတဘိုင်ဒန်ကပြောတော့တာပါဒါဟာ Republican Party သမ္မတလောင်းဒေါ်နယ်ထရမ့်ကိုလှုပ်ကြံမှုစူးစမ်းတဲ့ပြစ်ခတ်မှုဖြစ်ပွားပြီးသမ္မတဘိုင်ဒန်အနေနဲ့ပထမဆုံးအကြိမ်ပြုလုပ်တဲ့မဲဆွယ်စည်းရုံးရေးပွဲလည်းဖြစ်ပါတယ်သမ္မတဟောင်းထရမ့်ကိုလှုပ်ကြံမှုတိုက်ခတ်မှုဟာလူမျိုးရေးနဲ့ဆက်နွယ်တဲ့တနက်ကင်အကြံဖက်မှုလို့ဂျိုးဘိုင်ဒန်ကဆက်နွယ်ပြောဆိုပါတယ်ဘလို့အကြမ်းဖက်မှုမျိုးကိုမဆိုစန့်ကျင်ရှုံချဖို့လည်းမြစ်တာရခံပါတယ်အတွဲလိုက်ပြလို့ရတဲ့တိုက်ခိုက်ရေးလက်နဲ့ AR-15 လို့တနက်မျိုးကင်ဆောင်ခွင့်ပိတ်ပင်ရေးတောင်းဆိုသွားတဲ့ဒီချိန်ထဲမှာပဲလူမဲမဲဆန္ဒရှင်တွေရဲ့ထောက်ခံမှုရဖို့လည်းသမ္မတဘိုင်ဒန်ကအဓိကစီရင်ပြောဆိုခဲ့ပါတယ်ခင်ဗျာ
အစ္စရေးဂျက်တိုက်လေယာဉ်တွေကလေဗနွန်တောင်ပိုင်းမှာရှိတဲ့ဟစ်ဘိုလာစစ်သွေးကြွတွေရဲ့စစ်ဖက်အဆောက်အဦကို၄ချောင်းကနေဒီကနေ့ဇူလိုင်လ18ရက်နေ့မှာတိုက်ခိုက်ခဲ့ပါတယ်။ဒါအပြင်လက်နက်ကြီးအမြောက်တွေနဲ့ပါပစ်ခတ်ခဲ့ပါတယ်လို့အစ္စရေးဘက်ကပြောပါတယ်။ဟစ်ဘိုလာတွေဘက်ကပစ်ခတ်တဲ့ရော့ကက်ဒုံးကြီးတချို့ကိုတော့အစ္စရေးဘက်ကကြားဖြတ်ပစ်ချနိုင်ခဲ့ပြီးတော့တချို့ကတော့လူသူအဆောက်အဦမရှိတဲ့နေရာတွေကိုကျရောက်တာကြောင့်အပျက်စီးနဲ့လူအသေးပြောက်မရှိပါဘူးလို့ဆိုပါတယ်။အစ္စရေးတပ်ဖွဲ့တွေဟာတောင်ပိုင်းကဂါဇာဒေသမှာဟာမတ်အဖွဲ့နဲ့စစ်ဖြစ်နေတယ်လို့မြောက်ပိုင်းမှာလည်းဟစ်ဘိုလာအဖွဲ့နဲ့တိုက်ခိုက်နေတာကြောင့်ဒေသရင်းအထိစစ်မီးပွားလာမှာကိုစိုးရိမ်နေကြပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့အစ္စရေးကာကွယ်ရေးဝန်ကြီး UF Garland တို့ကအစ္စရေးဟစ်ဘိုလာစစ်ပွဲနဲ့ပတ်သက်ပြီးတော့မနေ့ကတယ်လီဖုန်းနဲ့ပြောဆိုဆွေးနွေးခဲ့ပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဂါဇာကပါလက်စတိုင်းတွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်မှုအတွက်ဂါဇာကမ်းရိုးတဲမှာကုန်တင်ကုန်ချလုပ်နိုင်တဲ့စိတ်ခံတရားကိစ္စကိုလည်း Lloyd Austin ကပြောဆိုခဲ့ကြောင်းပန်ဒဂွန်ပြောခွင့်ရကတင်ကြေညာချက်ထုတ်ပြန်ထားပါတယ်အဲ့ဒီစိတ်ခံတရားကတော့ပင်လယ်လိုင်းရက်ခတ်မှုကြောင့်အသုံးပြုရခက်ခဲနေပါတယ်ဒါကြောင့်မို့လို့ကုန်းလန်းကနေအထောက်ပံ့ပစ္စည်းတွေပို့ဆောင်သွားမှာဖြစ်တယ်လို့အော့စတင်ကနေအစ္စရေးဝန်ကြီးချုပ်ကိုအစ္စရေးကာကွယ်ရေးဝန်ကြီးကိုပြောခဲ့တယ်လို့ရိုက်တာကပြောပါတယ်အမေရိကန်အီဂျစ်နဲ့ကာတာနိုင်ငံတွေကတော့အစ္စရေးဟာမတ်စစ်ပွဲတွေအပြစ်ရဖို့အတွက်ကြောင်းဝင်ဆောင်ရွက်နေပြီးတော့ဟာမတ်တို့ဖမ်းဆီးထားတဲ့တစားကန်တွေလွတ်မြောက်ရေးနဲ့ဂါဇာမှာအပြစ်ရပြီးတော့လူသားချင်းစာနာတဲ့အကူအညီတွေပို့ဆောင်ပေးနိုင်မှုကြိုးပမ်းနေကြတာဖြစ်ပါတယ်ရှင်
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဖိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာဖိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဖြည့်အမေရိကန်တန်ကနေပုတ်တဟူးနဲ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာယူကရိန်းဒရုန်း၅စင်းကိုဒီကနေ့ဇူလိုင်လ18ရက်နေ့မှာပြစ်ချလိုက်နိုင်ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်ဘရိုင်ယန့်ဘယ်ဂိုရော့နဲ့ဗိုရိုနက်စ်ဒေသတွေကိုပြစ်ခတ်တဲ့ဒရုန်းတွေပြစ်ကြရမှာအပြည့်အစုံအသေးအပြောက်မရှိကြောင်းလည်းဒေသအာဏာပိုင်တွေကပြောပါရယ်ယူကရိန်းအရှေ့မြောက်ဘက်ဒေသနဲ့ကာရီယာရှိတဲ့ရုရှားနိုင်ငံကတ်စ်ဒေသအုပ်ချုပ်ရေးမှူးအလက်ဆီစမီနော့ဖ်ကယူကရိန်းရဟယင်ဟာမိသားဌာနကိုပြစ်ခတ်တာကြောင့်လူတဦးသေဆုံးပြီးတော့ကားအတော်များများပျက်စီးသွားခဲ့တယ်လို့ပြောပါရယ်ယူကရိန်းဘက်ကလည်းရုရှားဒရုန်းလေးစင်းကိုပြစ်ခတ်ဖျက်ဆီးနိုင်ခဲ့တယ်လို့ဆိုပါတယ်ရုရှားတွေဟာအိုဒီဆာနဲ့ကာဆန်ဒေတာကိုမစ်ဆိုင်းဒုံးကျည်နဲ့တိုက်ခတ်ခဲ့ကြောင်းလည်းယူကရိန်းလေတပ်ကပြောပါတယ်ကာဆန်အုပ်ချုပ်ရေးမှူးအိုလက်ဇန်ဒရာပရိုကူဒင်ကပြီးခဲ့တဲ့ရက်ပိုင်းအတွင်းရုရှားဘက်ကအမြောက်နဲ့ပြစ်ခတ်တိုက်ခတ်မှုကြောင်းလူ9ဦးဒဏ်ရာရပြီးတော့လူနေအဆောက်အုံအလုံး20ကျော်ပျက်စီးသွားတယ်လို့ပြောပါတယ်ယူကရိန်းဒနီပက်ထရိုဆော့ဒေတာမှာတော့ရုရှားကဒရုန်းအမြောင်းနဲ့ပစ်ခတ်ပေမဲ့အပျက်စီးအထိကိမရှိဘူးလို့အာနာပိုင်တွေကပြောပါရခင်ဗျာ
မြန်မာနိုင်ငံထဲမှာလက်တလောဖြစ်ပေါ်နေတဲ့စစ်ပွဲတွေကြောင့်မို့လို့ထိုင်းမြန်မာနယ်စပ်ကုန်စည်တည်ယူပို့ဆောင်ရေးမှာရနောင်းဘက်ကနေပြီးတော့ပင်လယ်ကိုဖြတ်တဲ့စိတ်ကန်းကိုပို့ပြီးတော့အသုံးပြုလာတာကြောင့်ထိုင်းဆိုရရဲ့လန်ဒါဆောက်လို့ရေးစီမံကိန်းတွေအတွက်အကျိုးဖြစ်ထွန်ပါတယ်လို့ထိုင်းတည်ယူပို့ဆောင်ရေးဒုတိယဝန်ကြီးမွန်ဖွန်ဂျလန်စီပြောဆိုတာကိုဒီကနေ့ထုတ်တဲ့ဘန်ကောက်ပို့သတင်းစာမှာရေးသားဖော်ပြပါရယ်မြန်မာနိုင်ငံထဲမှာဖြစ်ပေါ်နေတဲ့လက်နက်ကင်ပြည်ပခါတွေကြောင့်ကုန်းလန်းကနေပြီးတော့ကုန်တွေတည်ယူပို့ဆောင်တာကိုရပ်တန့်နေတဲ့အကြောင်းဒူးဝင်ကြီးကပြောတာဖြစ်ပါရယ်မဲဆောက်ခရိုင်တပ်မှရှိတဲ့နေကြားကုန်းလန်းအစားရနောင်းစိတ်ကန်းကနေကုန်တင်ရေရင်နေနဲ့ပစ္စည်းတွေတင်ပို့လာပြီးတော့ဒီလာစမ်းမှာပဲရန်ကုန်ကနေကွန်တိန်နာ36လုံးနဲ့ကုန်ပစ္စည်းတွေရောက်လာတယ်ဆိုတာကိုထိုင်းအာဏာပိုင်တွေကပြောပါရယ်တစ်ချိန်တည်းမှာပဲတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကိုရှမ်းပြည်နယ်အရှေ့ပိုင်းတာချီလေးကနေပြန် ီတော့စတင်မှုကြိုးပမ်းနေတဲ့အကြောင်းစစ်ကောင်စီရဲ့သတင်းရင်းမြစ်ကိုအခြေခံပြီးတော့ကုန်တယ်လုပ်ငန်းရှင်တွေက VOA မြန်မာပိုင်းကိုပြောပါရတယ်။ရှမ်းပြည်နယ်မြောက်ပိုင်းကတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဒေသကိုမြောက်ပိုင်းမဟာမိတ်လက်နက်ကိုင်တွေထိန်းချုပ်ထားခဲ့ပြီးတော့စစ်ကောင်စီဘက်ကတိုက်ပွဲမဖြစ်ပွားတဲ့တာချီလေးမြို့ဘက်ကနေပြီးတော့ဒီကုန်သွယ်မှုလမ်းကြောင်းတွေပြန်ပြီးတော့ဆဖို့အစီအစဉ်ဆွဲနေတာပါ။စစ်ကောင်စီရဲ့စီးပွားကူးသန်းဌာနတာဝန်ရှိသူတွေကပြီးခဲ့တဲ့ရက်ပိုင်းတုန်းကတာချီလေးကိုရောက်လာပြီးတော့တရုတ်နယ်ကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတဲ့အကြောင်းလဲနယ်စပ်ကုန်သွယ်ရေးကပြောပါရတယ်။တရုတ်မြန်မာနယ်စပ်ရဲ့ကုန်သွယ်ရေးကတော့တစ်နှစ်ကိုအမေရိကန်ဒေါ်လာ၄ဘီလီယံလောက်ရှိမယ်လို့ခံမှန်းရပါတယ်ရှင
်ထိုင်းနိုင်ငံဘာကောက်မြို့ကအဆင့်မြင့်ဟိုတယ်တစ်ခုအတွင်ဗီယက်နမ်နယ်ပွား6ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်ဟာဆိုင်းယားနိုင်အစိတ်ခတ်ခံရပြီးသေဆုံးခဲ့ခြင်းဖြစ်တယ်လို့ကနဦးခွဲစိတ်စစ်ဆေးမှုတွေအရသိရကြောင်းထိုင်းအာဏာပိုင်တွေကဒီကနေ့ဇူလိုင်လ18ရက်နေ့မှာပြောပါတယ်ရင်းနှီးမြှုပ်နှံမှုအတူလှုပ်ကြရာကသဘောထားကွဲပြားမှုဖြစ်ပြီးလှုပ်ကြံတက်ဖြတ်မှုဖြစ်ခဲ့တာလို့ထိုင်းအာဏာပိုင်တွေကပြောပါတယ်သေဆုံးသူ6ဦးဟာဗီယက်နမ်နယ်ပွားအမေရိကန်နိုင်ငံသား2ဦးနဲ့ဗီယက်နမ်နိုင်ငံသား4ဦးတို့ဖြစ်တယ်လို့ဆိုပါတယ်သူတို့အလောင်းတွေကိုတော့မနေ့အင်္ဂါနေ့ကဘန်ကောက်မြို့လေလူစီကားပြီးဈေးဝယ်စင်တာတွေအစိုးရရုံးတွေနဲ့နှိစက်တဲ့အထင်ကရ Grand Hyatt Hotel အတွင်းမှာတွေ့ရှိခဲ့တာဖြစ်ပါတယ်တနင်္လာနေ့နေ့လယ်ပိုင်းကသူတို့အခန်းကိုစားစရာတွေလာပို့တဲ့အချိန်သူတို့တွေအသက်ရှင်လျက်ရှိနေသေးတာကိုတွေ့ခဲ့ရကြောင်းသူတို့ထဲကအမျိုးသမီးကစားစရာတွေကိုလက်ခံရရှိပြီးတဲ့နောက်မှာကြံတဲ့သူတွေလည်းတယောက်ပြီးတယောက်ရောက်ရှိလာခဲ့တာကိုလုံခြုံရေးကင်မရာတွေကတစင်တွေ့ရတယ်လို့ဆိုပါတယ်။သူတို့အခန်းကိုတခြားလူဘယ်သူမှလာတာကိုမတွေ့ရဘူးလို့သူတို့အခန်းတကားလည်းအထဲကနေပိတ်ထားတယ်လို့ဆိုပါတယ်။သူတို့အခန်းကနေထွက်ပေးရမယ့်အချိန်ကျော်တဲ့အထိမထွက်ကြသေးတာကြောင့်ဟိုတယ်ဝန်ထမ်းတွေကအင်္ဂါနေ့နေ့လယ်ပိုင်းမှာသွားရောက်အသိပေးတဲ့အချိန်မှာ6ယောက်စလုံးတေဆုံနေတာကိုတွေ့ရှိခဲ့တာပါသူတို့တေဆုံတဲ့အမှုနဲ့ပတ်သက်လို့အမေရိကန်နဲ့ဗီယက်နမ်အစိုးရတာဝန်ရှိသူတွေကိုအသိပေးအကြောင်းကြားထားပြီးဖြစ်ကြောင်းထိုင်းဝန်ကြီးချုပ်ဆက်သာသဗီစင်ကပြောကြားပြီးစုံစမ်းစစ်ဆေးဖို့အတွက်အမေရိကန်ပြည်ထောင်စုထောက်လှမ်းရေးဘျူရို FBI ကတာဝန်ရှိသူတွေထိုင်းနိုင်ငံကိုလာနေပြီလို့ပြောပါတယ်ခင်ဗျာ
2018ခုနှစ်တုန်းကအိန္ဒိယနိုင်ငံကိုရောက်လာကြတဲ့ကနူးမိုဟာမက်နဲ့ဇနီးဖြစ်သူတို့ဟာဘေးကင်းလုံခြုံမှုမရှိတာနဲ့ဖမ်းဆီးပြန်ပို့ခံရမှာဆိုရင်တဲ့အတွက်ဒါဇင်နဲ့ချီပြီးတော့ဘေးကင်းရာနေရာတွေကိုပြောင်းရွှေ့ပြီးတော့နေထိုင်ခဲ့ရပါတယ်လို့ပြောပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းဂျမ္မူးနဲ့နဖ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကအကြောင်းရင်းမရှိဘဲနဲ့လွန်ခဲ့တဲ့9နှစ်အတွင်းမှာနှစ်ကြိမ်တိုင်တိုင်မီးလောင်ပျက်စီးခဲ့တာပါ။အိန္ဒိယနိုင်ငံမြောက်ပိုင်းမှာရှိနေတဲ့အချိန်မှာတော့အိန္ဒိယအာဏာပိုင်တွေဘက်ကသူတို့ကိုအကြိမ်ကြိမ်နေရာရွှေ့ခိုင်းတဲ့အကြောင်းနဲ့တကယ်လို့ညွှန်ကြားတဲ့အတိုင်းလိုက်နာခြင်းမရှိဘူးဆိုရင်နောက်ဆက်တွဲအကျိုးဆက်တွေခံရမယ်ဆိုတာကိုချိန်ချောက်ခဲ့ကြောင်းလက်ရှိမှာအိန္ဒိယနိုင်ငံရဲ့တောင်ပိုင်းတနေရာကိုရောက်နေတဲ့မိုဟာမက်ကပြောပါရယ်ရိုဟင်ဂျာတချို့ကိုအိန္ဒိယကိုတရားမဝင်ဝင်ရောက်လာမှုနဲ့အိန္ဒိယရဲတွေကဖမ်းဆီးခဲ့တဲ့အတွက်သူတို့အနေနဲ့လည်းအဲ့ဒီလိုမျိုးအဖမ်းမခံရအောင်သူတို့မိသားစုတွေကတနေရာကနေတနေရာကိုမကြာခဏပြောင်းရွှေ့ခဲ့ရတယ်လို့ဆိုပါတယ်အခုချိန်မှာတော့သူ့ဘယ်မှာနေထိုင်တယ်လဲဆိုတာကိုဘယ်သူကမှအသိမခံတော့ဘဲနဲ့လုံကြုံနဲ့ကျူးကျော်ရက်ွက်တစ်ခုမှနေထိုင်နေပါတယ်လို့အသက်38နှစ်ရှိပြီဖြစ်တဲ့နူးမိုဟာမက်ကပြောပါတယ်ရှင်ဗုဒ္ဓဘုညာရဲ့ထိတ်တဲရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့တန်တွဲမျိုးကိုအေအေကတင်ပိုက်လိုက်တယ်ဆိုတာကိုဒေတာခန်တွေက VOA ကိုပြောတဲ့ရခိုင်ဘက်ကစီးရဲနောက်ဆုံးရသတင်းကိုတင်ပြပေးကြပါတယ်ဂျွန်လာကလေးကထိုးစစ်ဆင်ပြီးတော့တိုက်ခိုက်နေတဲ့ရခိုင်တောင်ပိုင်းတန်တွဲမျိုးကိုအာရခတက်တော်အေအေကတင်ပိုက်လိုက်တယ်ဆိုတဲ့သတင်းတွေထွက်ပေါ်ပြီးတော့24နာရီအတွင်းမှာပဲစစ်ကောင်စီဘက်ကတန်တွဲကို၄ချောင်းကနေအပြင်းထန်ဘုံကျဲတိုက်ခိုက်နေပါတယ်လို့ဒေတာခန်တွေက VOA မြန်မာပိုင်းကိုပြောပါတယ်ဒါအပြင်တန်တွဲမျိုးအနီးငပလီကန်းကျေဂျိတ်ထောဘတ်မှာလည်းစစ်ကောင်စီတပ်တွေကခုခံစစ်တွေပြင်ဆင်ထားတယ်လို့သိရပါတယ်ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါမယ်ရှင်
ပြီးခဲ့တဲ့လကတည်းကထိုးစစ်ဆင်တိုက်ခိုက်နေတဲ့ရခိုင်တောင်ပိုင်းတန်တွဲမြို့ကိုအရခတ်တော်အေအေကတင်ပိုက်လိုက်ပြီးတဲ့နောက်မြို့ထဲပိတ်မိနေသူတွေကိုအေအေကကဲထုတ်နေတယ်လို့သတင်းတွေထွက်ပေါ်ပြီးနောက်တန်တွဲမြို့ပေါ်ကိုစစ်ကောင်စီကလေကြောင်းကနေပုံကျဲတိုက်ခိုက်နေတယ်လို့တန်တွဲဒေသခံတူက VOA ကိုပြောပါတယ
်ဒီဆက်သားမရှိတော့ဘူးပေါ့အဲ့လိုမျိုးသတင်းကြတယ်အဲ့လိုသတင်းကြတော့အဲ့လိုမျိုးသတင်းတွေတက်ပြီးရဲ့နောက်ပိုင်းမှာသူက drone နဲ့ပုံပြီးတော့ကျဲတာလို့ပြောတယ်ပြောတာတော့လေဟုတ်တယ်မြို့ပေါ်ကိုလည်းလာကျဲတယ်ပြီးတော့ဒီဟိုတယ်ဆုံးဘက်ကိုရောပဲပေါ့နော်ပြီးတော့ညရေတနာဆိုရင်ဒါညရေတနာဖျားဆိုညပြင်ဘက်ပေါ့ညပြင်ဘက်အဆောင်ကိုလည်းလေနဲ့လာကျဲတယ်လို့တော့ပြောတန်ကြားတယ်
တန်တွဲမြို့ပေါ်ကဆေးရုံအပါအဝင်ကျမိုင်ဝန်ဆောင်မှုပေးနေတဲ့အဆောက်အုံတွေနဲ့တန်တွဲထောင်အနီးမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်သားတွေဟာစုတ်ခွာသွားတာကြောင့်အေကမြို့ရင်းဝင်ရောက်လာတာဖြစ်တယ်လို့လည်းတန်တွဲမြို့ပေါ်ကလည်းထွက်ပြေးတိမ်းရှောင်လာတဲ့ဒေသခံတအူးကပြောပါတယ်
ခုကတော့အခုကမျိုးထဲမှာမရှိတော့ဘူးမျိုးထဲမှာအေးရစီးတာတဲ့ပေါ့အေးရတက်တော်စီးတာတဲ့လို့ပဲတင်ကြတယ်ကျွန်တော်တို့တင်ကြတာတော့အဲ့ဒီလူတွေကတော့ဟုံးပြဆုပ်အပြင်ဆန်ပြဆုပ်ပြီးတနည်းကတင်ကြတာဆိုတနည်းကတင်ကြဆိုကျွန်တော်စာနေတောင်ကိတ်ဆိုတာချစ်ရလေပြထောက်ပါခဲ့အဲ့ဒီမှာအေးရနေရပြပြီးလို့တင်ကြတယ်အဲ့ဒီကဒီဘက်ကိုတက်တက်လာတာပေါ့ကျွန်တော်တို့ကွန်ဗက်ရှင်ကိုတက်တက်လာတယ်ပေါ့
မြို့ပေါ်ကနေဆုတ်ခွာလာတဲ့စစ်ကောင်စီတပ်သားတွေဟာကွင်းဝိုင်းရီဒက်စခန်းအနီးတန်တွဲငပလီကန်းကြီးကချိတ်တော်ရက်ွက်နဲ့ဇလုံးကြီးရွာဘက်တွေမှာခန်းစစ်ပြင်ဆင်ထားပြီးတော့အင်အားတိုးချက်ထားသလိုမနေ့ကအထိတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့လည်းငပလီဒေသခံမြို့သူမီတူကပြောပါတယ
်သူကဒီကွင်းဝိုင်းရီဒက်ပေါ့နော်မောင်ဆွေလေးရီဒက်ဘက်ကိုသွားဖို့ဆိုချင်လမ်းကနှစ်လမ်းရှိတယ်နှစ်လမ်းရှိရဆိုချင်ညီမတို့ချိတ်တော်ဘက်ကပေါ့နော်ချိတ်တော်ဘက်ကနေသွားတဲ့လမ်းရယ်နောက်တစ်ခုကဒီတန်တွဲမြို့ပေါ်နေဖြတ်ပြီးဆန်နုံကနေဟိုဘက်ရှောင်းဆင်းတဲ့လမ်းပေါ့လေအဲ့လမ်းနှစ်လမ်းရှိတယ်နှစ်လမ်းရှိတဲ့ခါကျတော့သူကမြို့ပေါ်မှာဒီစစ်သားတွေကိုမချိတော့ဘဲနဲ့တက်ဆုပ်တဲ့ခါကျတော့ဒီချိတ်တော်မှာခံဆက်ပြင်ထားတယ်ပေါ့နော်ကျေတော့ဆိုလို့ရှိရင်ဒီလမ်းဆောင်ပေါ့ကျေတော့လမ်းဆောင်ဒီဈေးနားတစ်လျှောက်ပေါ့အဲ့နားဆိုရင်ပြောမလဲဒီဖလေစိတ်ပေါ့နော်ဖလေစိတ်နဲ့နေတယ်အဲ့နားမှာခံဆက်ပြင်ထားတယ်အဲ့နားကနေပြီးတော့သွားလှေနဲ့သွားရင်တော့မောင်ချူလေးကိုခဏလေးနဲ့ရောက်တယ်ပေါ့နော်တိတ်ကြတာမသွားရဘူးသူကနိုင်ဝတ်ကြော်ကြော်လောက်ပဲသွားရတယ်လို့ပြောတယ်အဲ့မတန်တွဲဟိုဘက်ရှာနေသွားလို့ရှိရင်ကြတော့အဲသူကမောင်ချူလေးကိုနှစ်နိုင်လောက်တော့သွားရတယ်ပေါ့နော်ဆိုတဲ့အခါကျတော့သူကကျေတော့ဘက်အရှမ်းနဲ့ဒီဇလုံဘက်အရှမ်းကိုဆုတ်လာတယ်လို့ပြောတဲ့ချိန်ဟုတ်ကြားရွာလေးမှာပေါ့အင်းစပိုင်းရံလေးထပ်ဖြေထားတယ်ပေါ့ဟုတ
်စစ်ကောင်စီရဲ့အကျိုးစီးပွားတော်တော်များများရှိနေတဲ့တန်တွဲမြို့နယ်ကိုအေကပြီးခဲ့တဲ့လအစပိုင်းကတည်းကထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပြီးတန်တွဲလေစိတ်အပါအဝင်ငပလီကန်းကြီးကခမရ966နဲ့ခလာရ55တရင်တို့ကိုတင်ပိုက်ထားတာလည်းဖြစ်ပါတယ်တိုက်ပွဲပြင်းထန်နေတဲ့တန်တွဲငပလီကန်းကြီးတလျှောက်မှာဖုန်းနဲ့အင်တာနက်လိုင်းတို့လည်းဖြတ်တောက်ခံထားရတာကြောင့်ဒေသအတွင်းအခြေအနေတွေကိုသိရဖို့ခက်ခဲနေတာပါလက်ရှိဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအာရခတ်တော်အေကတစုံတရာထုတ်ပြန်ထားတာမတွေ့ရသေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ဒါကတော့ရခိုင်တောင်ပိုင်းတန်တွဲမြို့ကိုစစ်ကောင်စီဘက်ကလေကြောင်းကနေအပြင်းထန်ဘုံကျဲတိုက်ခိုက်နေတဲ့အခြေအနေကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲရှမ်းမြောက်ဘက်မှာတစ်တုံညာနှစ်ခုစစ်စင်ရဲ့အပိုင်းနှစ်ကာလအတွင်းမှာအရက်သားတေဆုံမှုအခြေအနေနဲ့ပတ်သက်ပြီးတော့တင်ပြပေးကြပါတယ်တိုင်းဒါညီနောင်မဟာမိတ်အဖွဲ့တွေနဲ့ပူပေါင်းအဖွဲ့တွေရဲ့တစ်တုံညာနှစ်ခုစစ်စင်ရေးအပိုင်းနှစ်စပြီးတော့ရပ်ပေါင်း20ကျော်အတွင်းမှာပဲလက်နက်ထိမှန်သေဆုံးရသူဦးရေက80နီးပါးရှိနေပါပြီလို့ဒေတာတွင်အဖွဲ့စည်းတွေကပြောပါတယ်။ညီနောင်မဟာမိတ်တစ်ဖက်တည်းကပဲ4ရက်ကြာအပြစ်ခတ်ရဲစဲကြောင်ကြေညာထားပေမဲ့လို့လာရှိုးနဲ့ကြောင်မဲစားတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့စစ်ကောင်စီတပ်နဲ့ညီနောင်မဟာမိတ်တို့ကြားမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်ဖြစ်ပွားနေပါတယ်ရှမ်းမြောက်ဒေသလက်ရှိတိုက်ပွဲအရက်သားတွေထိခိုက်သေဆုံးရတဲ့အခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ပြောပြပေးပါမယ
်ညီနောင်မဟာမိတ်အဖွဲ့တွေကတရုတ်နိုင်ငံရဲ့စိုးရိမ်ပူပန်မှုကိုလေးစားတဲ့အနေနဲ့ဒီလ14ရက်နေ့ကစတင်ပြီး၄ရက်ကြာတစ်ဖက်သက်အပြစ်ခတ်ရက်ဆဲကြောင်တင်းငင်းငွေနေ့ကကြေညာထားတာပါဒီလိုအပြစ်ရက်ကြောင်ကြေညာထားပေမဲ့လာချိုမြို့မှာတော့ဒီကနေ့ထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့မြို့ကန်တဦးက VOA ကိုပြောပါတယ်
ဒီနေရာတော့ကျွန်တော်ဒီဘုံမှုပြန်နေလမ်းပြလိုက်တာမေဟံပဲဖြစ်မှာပေါ့မေဟံပဲရတဲ့ဘုံပဲဒီမြို့ဆောင်လမ်းဖဲကိုပြစ်အဲလင်းကချက်ပဲလင်းကချက်ပြီးဒီဒီနေ့ကျင်းထောက်တယ်မလားဘာလို့မလဲမင်းရတော့အကျဉ်းဆုံးပေါ့လေ
ကြောင်မဲမြို့မှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ဒေသခံလူမှုကူညီရေးအဖွဲ့ဝင်တဦးကပြောပါတယ
်မင်းရတော့ဒီနေ့တော့တိုက်ပွဲတော့ပြင်းထန်နေတယ်မင်းရတော့ဒီနေ့ပိုင်းလေဒီနေ့မင်းတို့တော့တညာလုံးတိုက်ပွဲတွေတော့ပြင်းထန်တယ်ပေါ့မြို့ပေါ်တော့ဒီလိုရပေါ်နေတဲ့ဆောင်တော့တော်တော်လေးတော့ပြင်ထန်တယ်တော့လည်းတော့ပုံမှန်တော့ကောင်းရတယ်ဒီနေ့မှလည်းတော့အခုချိန်မီပေါ်တော့ဒီနေရာတော့ဝဲတာရှိတယ်ပါမစီရစီလေးတော့ဝဲ
ကြောင်မဲနောင်ချိုစတဲ့မြို့တွေမှာဇွန်လ25ရက်နေ့ကတိုက်ပွဲစတင်ခဲ့တာဖြစ်ပြီးညီနောင်မဟာမိတ်ရဲ့10-20စစ်စင်ရေးအပိုင်းနှစ်စတင်တဲ့22ရက်တာကာလအတွင်းကြောင်မဲတမြို့လုံးထဲမှာတင်အရသာထိခိုက်သေဆုံးသူဥယျာဉ်80နီးပါးရှိကြောင်းသူကဆက်ပြောပါတယ်
ဒီနေ့ကမရှိဘူးပြမနေတော့တော့မတော်ပါတော့မကလုံးကြတယ်ကာတုံးစီပြက်စီတော့တယ်နော်အဲတော့ပြကိုမုံပြဆက်တာကလုံးကြတယ်တုံးရပြီတော့ဒီ25ရက်နေ့စပြီးတော့ဒီက4ရက်နေ့ကြည့်တော့ SK တုံးပြက59ရက်ပေါ့ဒီ5ရက်6ရက်နေ့ပြီးတော့ဒီ16ရက်ဒီနေ့တော့မပါဘူးအဲ့မှာကြွကြတည်တာတော့ပြောင်းနေပြောင်းနေတယ်ဆိုအဲ့ဒီဝင်းချင်းကွာကြာမီတော့ဆိုရင်15ရက်ဆိုရင်တော့ကျွန်တော်ဒီက80ရက်တော့ရှိသွားတော့ပြီ
ထိခိုက်သေးဆုံးသူတွေဟာတိုက်ပွဲအတွင်းသေဆုံးတာဖြစ်ကြောင်းနဲ့ဘယ်ဘက်ကပြစ်တဲ့လက်နဲ့ကြောင့်သေဆုံးရတယ်ဆိုတာကိုတော့အသေးစိတ်ပြောဆိုတာမရှိပါဘူးသေဆုံးသူအရေအတွက်နဲ့ပတ်သက်လို့ VOA အနေနဲ့တီးခြားစုံစမ်းလို့မရသေးပါဘူးရှမ်းပြည်နယ်ကဒေသတွင်းလူ့အခွင့်အရေးအခြေအနေကိုစစ်တမ်းကောက်ယူနေတဲ့တအားနှမျိုးသမီးအဖွဲ့ TWO ရဲ့စစ်တမ်းကောက်ယူချက်တွေအရ10-20စစ်စင်ရေးအပိုင်းနဲ့စတင်ပြီးရပိုင်း20ကျော်ကာလအတွင်းသေဆုံးသူ60နီးပါးနဲ့ ထိခိုက်ဒဏ်ရာသူ60ကျော်ရှိကြောင်း VOA ကိုပြောပါတယ
်ဆောက်ကတဲ့စီးနားပရမယ်24ဦးအဲဒီဆုံးတဲ့သူကစုစုပေါင်း59ဦးရှိရဲပြီးတော့ဒဏ်ရာရရှိတဲ့သူက62ဦးရှိရဲနောက်ထပ်3ဦးကျတော့ဒီဆက်ကစားခုချင်းဒီဖန်စီထိတ်နေထားတဲ့3ဦးလို့ရှိရဲဟုတ်ဒီဂျူဂျင်းနဆိုင်နာကနေဒီလိုင်းဆိုင်နာရဲ့အထိရောက်ရထားတဲ့စီရင်ဖြစ်ပါတယ်ဟုတ်ဒီ124ခဲမှာအများဆုံးကလာချိုးနဲ့ဒီအများဆုံးကမိုးကုတ်ဖြစ်တယ်တဲ့မျိုးနဲ့တော့ဒီဆောင်မဲတွေပါတယ်ဒီဘောဘက်ကအနေချင်းပါတယ်ဟုတ်လောင်ချိုးဘက်မှာလည်းပါတယ်ချင
်းတောင်းအမျိုးသားလူမျိုးရေးတက်မတော့ TNL ရဲ့ပြန်ကြားရေးဌာနကတော့ဒီလ16ရက်နေ့ကစစ်ကောင်စီဘက်ကအတွဲလိုက်ဒုံးပစ်ခတ်မှုကြောင့်မိုးကုတ်မြို့မှာကလေးငယ်တဦးအပါဝင်2ဦးသေဆုံးပြီး5ဦးထိခိုက်ဒဏ်ရာရကြောင်းအပြစ်ရထားတဲ့နေရအတွင်းစစ်ကောင်စီကလေကြောင်းနဲ့လက်နက်ကြီးပစ်ခတ်တာကြောင့်အရသား3ဦးသေဆုံးပြီး10ဦးဒဏ်ရာရကြောင်းဖော်ပြထားပါတယ်တိုက်ပွဲ22ရက်တာကာလအတွင်းအရသားသေဆုံးသူ69ဦးရှိပြီးထိခိုက်ဒဏ်ရာသူ112ဦးရှိကြောင်းလည်း TNL ကထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ MNDAA နဲ့ပူးပေါင်းတပ်တွေကဒီလ3ရက်နေ့ကစတင်ပြီးလာရှိုးမြို့ကိုရှော့တိုက်ဒုံးနေဒရုန်းတွေနဲ့တိုက်ခိုက်တာကြောင့်အရက်သား18ဦးသေဆုံးပြီး22ဦးဒဏ်ရာရခဲ့ကြောင်းဇူလိုင်လ9ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့139200စစ်စင်ရဲ့အပိုင်းနှစ်ဆပြီးတော့ရပ်ပေါင်း20ကျော်အတွင်းမှာပဲလက်နက်ထိမှန်သေဆုံးရတဲ့ပြည်သူဥယေ80နီးပါးရှိနေတဲ့အခြေအနေကိုစော်ဝင်းလိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တစ်ဆက်သေးပါပဲဒီလိုမျိုးရှမ်းမြောက်မှာစည်ရေးပြိပခါတွေဖြစ်နေတဲ့အတွက်စစ်ဖြစ်တဲ့နေရာတွေကိုရှောင်ပြီးတော့နေဆက်ကုံသွဲရေးပြန်ဆဖို့ပြင်ဆင်နေတဲ့အခြေအနေကိုတင်ဆက်ပေးကြပါမယ်တရုတ်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ရှမ်းပြည်မြောက်ပိုင်းမှာပြိပခါတွေပြင်းထန်နေတဲ့အတွက်အဓိကနယ်ဇက်ကုံသွယ်ရေးလမ်းကြောင်းတွေပိတ်ဆို့နေတဲ့အချိန်မှာတော့စစ်ကောင်စီဘက်ကတရုတ်နဲ့ကုံသွယ်ရေးလမ်းကြောင်းတစ်ခုကိုစစ်မဖြစ်တဲ့ရှမ်းပြည်နယ်အရှေ့ပိုင်းတာချီလေးမြို့ကနေပြန်ပြီးတော့စတင်မှုကြိုးပမ်းနေပါတယ်လို့ကုံသွယ်တွေနဲ့လုပ်ငန်းရှင်တွေက VOA ကိုပြောပါတယ်ဒီကြောင်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငိမ့်ချန်းပြောပြပေးပါမယ်
အာနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့အဓိကကုံသွယ်လမ်းမကြီးဖြစ်တဲ့တရုတ်မြန်မာမူဆယ်နယ်ဆက်ကုံသွယ်ရေးကိုလက်လွတ်ခဲ့ရတဲ့စစ်ကောင်စီဟာရှမ်းပြည်နယ်အရှေ့ပိုင်းတာချီလိတ်မြို့ကနေတရုတ်နဲ့ကုံသွယ်ရေးကိုပြန်စတင်ဖို့ပြင်ဆင်နေပါတယ်။စစ်ကောင်စီရဲ့စီးပွားကူးသန်းဌာနကတာဝန်ရှိသူတွေဟာပြီးခဲ့တဲ့ရက်ပိုင်းကတာချီလိတ်မြို့ကိုရောက်လာပြီးတရုတ်နဲ့ကုံသွယ်ရေးကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းစစ်ကောင်စီသတင်းရင်းမြစ်ကိုအခြေခံပြီးကုံသွယ်တွေကပြောပါတယ်။တနည်းကိုအမေရိကန်ဒေါ်လာ4ဘီလီယံကျော်လောက်ရနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကတရုတ်မြန်မာနယ်စပ်ကုံသွယ်ရေးဒေသကိုမြောက်ပိုင်းမဟာမိတ်လက်နက်ကင်တွေထိန်းချုပ်ပြီးစစ်ကောင်စီဘက်ကအခုလိုအစီအစဉ်ကိုကြိုးစားလာတာဖြစ်တယ်လို့သုံးသပ်ကြပါတယ်။ဒါဟာတရုတ်မြန်မာကုံသွယ်ရေးလမ်းကြောင်းတစ်ဖြစ်ပြီးမကြာခင်မှာစတင်နိုင်လိမ့်မယ်လို့စစ်ကောင်စီသတင်းရင်းမြစ်နဲ့နှီးဆက်သူလည်းဖြစ်နိုင်ငံရေးလေးလာသုံးသပ်သူလည်းဖြစ်တဲ့ဒေါက်တာအောင်မျိုးက VOA ကိုပြောပါတယ်။လာအိုနဲ့မြန်မာဆက်သွယ်ထားတဲ့တံတားတစ်ခုကိုဒီနှစ်ဇန်နဝါရီလ25ရက်နေ့မှာဖွင့်လှစ်နိုင်ခဲ့ပါတယ်။ဒါကြောင့်တရုတ်နဲ့ကုံသွယ်ဖို့ဆိုရင်ဝါနဲ့မိုင်းလားဒေတာကိုမဖြတ်ဘဲလာအိုနိုင်ငံကတဆင့်တရုတ်နဲ့ကုံသွယ်နိုင်မယ်လို့သူကပြောပါတယ
်။ MLD တို့ Google တို့ပလောင်တို့ CIA တို့ထိတ်ချုပ်ထားတဲ့နေရာတွေကိုမဖြတ်ချင်းအဖြစ်မြန်မာပြည်မကြီးကိုဥယျာဉ်90ဈေးွက်ကြီးကိုလာနေတဲ့ခါတွေကိုအခေါ်ကောက်ရမှာသူတို့ကအကြောင်းမဲ့နေတာဟုတ်နော်။အဲ့ဒါကိုအခေါ်ကောက်မရဘဲနဲ့တရုတ်ကလည်းသူတို့ကိုရေရှည်မှာဘယ်သူမှရေရှည်ကြီးပေးမထားနိုင်ဘူးသူကလည်းသူတကယ်တော့ဝင်ဝင်သူသွားမဲ့အစည်းအဝေးကိုဖျက်ချောက်လိုက်တာလည်းဖြစ်တယ်ဒါကတကယ်လုတ်ပြစ်လို့ထည့်တဲ့အချက်လည်းဖြစ်ပြီးတော့တရုတ်နိုင်ငံမှာသာပါပုတ်တိုက်မှုတွေလို့လည်းကျွန်တော်ကရှောင်ထားရရောက်တယ်ဝက်ဘက်ကဖြတ်ချသွားတယ်ဆိုရင်တော့ဝါနဲ့မိုင်းလာကလည်းသူကအရန်ကျူဆိုတာပေါ့နော်သူတို့လည်းဒီကအချုပ်ခံစားရတယ်ဒီလိုလည်းတွားလို့ရတယ်နောက်တစ်ခုကသူတို့ရှောင်ပြီးတော့အခုကျွန်တော်တို့ကမြန်မာနဲ့ကျွန်တော်တို့ကလာအိုနဲ့ကဒါကထောက်ပြီးပါပြီเนาะတချေရဲ့နောက်ဘက်ကအဲ့လမ်းကတော့ဒေါက်ချောက်ကိုကျွန်တော်ကဟိုဗီယက်နမ်နဲ့ရွေးချယ်လို့ရတယ်တရုတ်ကလည်းကျွန်တော်ပြန်ဆက်သွယ်လို့ရတယ
်ဒါမှမဟုတ်မဲကောင်မြစ်ကနေတရုတ်နိုင်ငံတာလီမြို့အထိဒါမှမဟုတ်ယထာလန်းနဲ့ပဲဖြစ်ဖြစ်ကုံသွယ်ဖို့နီးလန်းရှိသေးတယ်လို့လည်းသူကပြောပါတယ်တချီလေးမြို့ဟာစစ်ပွဲတွေမရှိသေးပေမဲ့ UWSA ဝါလက်နက်ကိုင်အဖွဲ့ NDAA မိုင်းလာလက်နက်ကိုင်လို့တရုတ်ဩဇာမကင်းတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့လွှမ်းမိုးမှုလည်းအထိုက်လျောက်ရှိတဲ့ဒေသဖြစ်ပါတယ်။တချို့ကုံတွေတွေကတော့တရုတ်နဲ့ကုံတွယ်ဖို့ NDAA ရဲ့မိုင်းလာနယ်ဇက်ဂိတ်ကိုအသုံးပြုကြပါတယ်။နယ်ဇက်ကုံတွယ်ရေးကအိန္ဒိယကောထိုင်းနဲ့ပါလက်ရှိနိုင်ငံရေးအခြေအနေအရအဆင်မပြေသေးကြောင်းလုပ်ငန်းရှင်တွေက VOA ကိုပြောပါတယ်။ထိုင်းမြန်မာနယ်ဇက်ကုံတွယ်ရေးမှာလည်း ဒုတိယအဓိကကြတဲ့အာရှလမ်းမကြီးမှာဖြစ်နေတဲ့စစ်ပွဲတွေကြောင့်တုံးလို့မရသေးပါဘူး။ဒါကြောင့်စစ်ကောင်စီကထိုင်းနဲ့နယ်စပ်ကုံသွယ်ဖို့အတွက်ရေချောင်းလမ်းအသစ်ကိုအသုံးပြုလာပါတယ်။ရန်ကုန်ကအကောက်ခွန်စိတ်ကမ်းတွေကိုအသုံးပြုပြီးရန်ကုန်ကော့တောင်းရနောင်းရေလမ်းခရီးနဲ့ထိုင်းနယ်စပ်ကုံသွယ်ရေးကိုမကြသေးခင်ကပြောင်းလဲလိုက်တာပါ။ဒါပေမဲ့လည်းထိုင်းကလာတဲ့စားတောက်ကုံလူသုံးကုံတွေကတော့မြောက်ရီတောလမ်းတွေကနေပြည်တွင်းကိုဝင်နေစေဖြစ်ပါတယ်။စစ်ရှောင်းလမ်းတွေကလည်းမိုးရင်းကာလမှာအဆင်မပြေဘူးလို့ထိုင်းနယ်စပ်ကမြန်မာလုပ်ငန်းရှင်တူကပြောပါတယ်
။နေကြည့်တယ်။နည်းနည်းလေးအချိန်ကြာတယ်ဟုတ်။ရရလမ်းသွားတယ်ဆိုကျွန်တော်တို့ကတော့စလန်းလည်းတော့မဟုတ်။ထိုင်းလမ်းတွေဟုတ်လမ်းကောင်းနေစားလမ်းနေရှိနေပိုက်ရရလမ်းသွားတယ်မပိတ်တဲ့လမ်းကလမ်းမပြတ်တဲ့လမ်းအဲ့လိုမျိုးပေါ့။စားမနာမဲ့လမ်းကိုစီစီသွားတော့
စစ်ကောင်စီရဲ့2024ခုနှစ်ဗန္ဒာတပ်တန်းကာလအတွင်းဧပြီလ1ရက်နေ့ကနေဇူလိုင်လ5ရက်နေ့အထိအိန္ဒိယကိုပဲမျိုးစုံတန်ချိန်9သိန်းကျော်တင်ပို့ထားပါတယ်။တန်ချိန်အများစုကိုရေလမ်းကနေပဲပို့ခဲ့တာဖြစ်ပြီးမြန်မာဘက်ကအမေရိကန်ဒေါ်လာ609သန်းလောက်ရခဲ့တယ်လို့အိန္ဒိယသတင်းတွေမှာဖော်ပြပါတယ်။စစ်ကောင်စီဟာနိုင်ငံခြားငွေရဖို့အတွက်ထိုင်းတရုတ်အိန္ဒိယနဲ့ငွေကြေးချင်းတိုက်ရိုက်ကုန်သွယ်နေတာဖြစ်ပါတယ်။မကြသေးခင်ကပဲနှစ်နိုင်ငံကုန်သွယ်ရေးနဲ့ပတ်သက်လို့အိန္ဒိယဘက်ကမြန်မာကိုပေးစရာရှိတဲ့ယူပီးငွေတကယ်တွေကိုစစ်ကောင်စီကိုလွှဲပြောင်းခဲ့တဲ့အကြောင်းရန်ကုန်အိန္ဒိယတန်ယုံကကြေညာချက်ထုတ်ပြန်ထားပါတယ်ခမညာ
ဒါကတော့စစ်ဖြစ်နေတဲ့နေရာတွေကိုရှောင်ပြီးတော့တရုတ်နဲ့မြန်မာနယ်စပ်ကုံသွယ်ရေးပြန်ပြီးတော့စဖို့စစ်ကောင်စီပြင်ဆင်နေတဲ့အခြေအနေကိုငင်းချမ်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းရောက်မြန်မာအလုသမားတွေအတွက်စစ်ကောင်စီရဲ့ထောက်ခံမှုမလိုတဲ့အလုသမားကတ်ကိုလက်ခံဖို့ထိုင်းကိုမြန်မာအလုသမားတွေတောင်းဆိုတဲ့သတင်းကိုတင်ဆက်ပေးကြပါတယ်ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းအလုသမားတွေအတွက်စစ်ကောင်စီရဲ့ထောက်ခံစာမလိုဘဲနဲ့ထိုင်းဆိုရကနေထုတ်ပေးတဲ့အလုတ်ကိုင်းလုတ်ကိုင်းခွင့်ကတ်တစ်ခုတည်းကိုပဲခွင့်ပြုဖို့တောင်းဆိုတဲ့စာကိုမြန်မာအလုသမားရဲ့တက်ကြွလှုပ်ရှားသူတွေကထိုင်းလွတ်တော်ကိုဒီကနေ့သွားရောက်ပြီးတော့ပေးအပ်ခဲ့ပါတယ်ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော့မအေးမာကအပြည့်အစုံသတင်းပေးပို့ထားပါတယ
်မြန်မာစစ်ကောင်စီဘက်ကထုတ်ပေးတဲ့မီးသူမီဝါဖြစ်ကြောင်းအထောက်ထားလက်မှတ်လုပ်เสียမလို့ပဲထိုင်းအစိုးရကထုတ်ပေးတဲ့ပန်းရောင်ကတ်လို့ခေါ်တဲ့အလုတ်လုတ်ခွင်ကတ်တစ်ခုတည်းနဲ့သာအလုတ်လုတ်ခွင်ပြုဖို့မြန်မာလူသမားရေးလှုပ်ရှားနေသူတွေကတွားရောက်တောင်းဆိုခဲ့ကြတာပါထိုင်းလွတ်တော်ကိုတွားရောက်တောင်းဆိုခဲ့သူ Bright Future အဖွဲ့ကတာဝန်ခံကိုစုရက်ကသူတို့ရဲ့တောင်းဆိုချက်တွေကိုအခုလို VOA ကိုပြောပြပါတယ်
ဒီနေ့ကကျွန်တော်ဒီအလုတ်သမားကော်မတီကိုစာပေးတာပေါ့ဗျာเนาะအလုတ်သမားကော်မတီကဥက္ကဋ္ဌကိုယ်တိုင်လာပြီးမှစာယူတာဗျာဆိုတော့ကျွန်တော်လည်းပြောလိုက်တယ်ကိုတို့ကတောင်းဆိုချက်ကတော့ဒီ CI မလို့ဘတ်တစ်ခုထဲနဲ့ပဲနေသွားမယ်နောက်တဲ့ဒီ25ရာခံလို့လည်းမပေးဘူးပေါ့ဗျာအဲ့လိုမျိုးပုံစံ CI လည်းမလုပ်ဘူးအနီလည်းမလုပ်ဘူးအသိလည်းမလုပ်ဘူးအဲ့လိုပုံစံသွားပဲဗျာဟုတ်ကဲ
့ဟုတ
်ကဲ့နောက်တစ်ခုကအရင်တော့ကျွန်တော်တို့ဒီပါစီချပူတခုထဲနဲ့ပဲနေလာတာပဲနောက်ပိုင်းမှဒီ CI နေဖြစ်သွားတာဗျာအရင်လိုပဲသွားမယ်ဘက်တခုထဲနဲ့ပဲနေနိုင်ဖို့အတွက်ကျွန်တော်ကလာပြီးမှတောင်းဆိုခြင်းဖြစ်ပါတယ်ပေါ့ဗျာ
ထိုင်းလွတ်တော်အလုပ်သမားရေးကော်မတီဥက္ကဋ္ဌကိုမြန်မာအလုပ်သမားရေးလှုပ်ရှားနေသူတွေကတွားရောက်တွေ့ဆုံပြီးတောင်းဆိုခဲ့တာဖြစ်ပြီးအလုပ်သမားရေးကော်မတီဥက္ကဋ္ဌမစ္စတာစာရီဖုန်ခရူခွန်ကတော့ဘလို့တုံ့ပြန်တယ်လဲဆိုတာကိုလည်းကိုစုရက်ကအခုလိုပြောပြပါတယ်
အဲ့ဒါနဲ့ဥက္ကဋ္ဌကတော့သူကတော့ပြောလာတယ်သူပြောတာကတော့ကဲကျွန်တော်တို့ရဲ့ဒီအချက်လက်တွေကိုအဲဒီတော့သူကလက်ခံပြီးမှသူကစက်ပြီးမှအလုပ်လုပ်သွားမယ်အဲ့ဒါဥပဒေရလဲသူကပြန်ပြီးမှဆွေးနွေးသွားမယ်နောက်တစ်ခုကဒီသူတို့နောက်ကျရင်သူတို့ဒီအဖွဲ့တွေကိုလည်းခေါ်လာပြီးမှခေါ်ပြီးမှတစ်ချက်ပြန်ပြီးမှဆွေးနွေးပြန်ရှိရဲဆွေးနွေးသွားမယ်ဟုတ်ကဲ့ပြီးရတယ်သူကသူရောက်တင်ပြမယ်အဲ့ဒါအစိုးရကတဆင့်ပြန်ပြီးမှပြောပြမှာပေါ့ဗျာဟုတ်ကဲ့
ပြည်ပရောက်လို့သမားတွေအနေနဲ့လစာရဲ့25ရာခိုင်နှုန်းကိုမြန်မာနိုင်ငံကဘန်တွေကိုတရားဝင်လွှဲပြောင်းပေးဖို့နဲ့အလို့သမားတွေအနေနဲ့တိုင်းပြည်ကိုအခွန်ဆောင်ဖို့ကိုမြန်မာစစ်ကောင်စီဘက်ကတော့တင်းတင်းကြပ်ကြပ်လှုံ့ဆော်ထားပါတယ်ပြီးခဲ့တဲ့သတင်းပတ်တွေတုန်းကပြည်တွင်းအေဂျင်စီတချို့နဲ့တွေ့ဆုံချိန်မှာလည်း MOU လုပ်သားတွေနဲ့ပတ်သက်လို့စစ်ကောင်စီကထပ်ပြီးတော့သတိပေးတာတွေလည်းရှိခဲ့ပါတယ်ထိုင်းနိုင်ငံမှာကိုဗစ်အပြီးစီးပွားရေးနယ်လမ်းမထူနိုင်သေးတာတွေကြောင့်ထိုင်းနိုင်ငံထဲမှာအလုတ်အကင်ခွင်လန်းနေရဖို့လာကြတဲ့မြန်မာလူသမားတွေဟာအလုတ်တွေအဆင်မပြေတာတွေနဲ့ဥပဒေနဲ့အညီမဟုတ်ပဲလုံအားကမရကြတာတွေစတဲ့အခက်အခဲတွေရင်ဆိုင်နေရကြောင်းအလုတ်သမားရဲ့လှုပ်ရှားတက်ကြွသူတွေကပြောပါတယ်ရှင်
။ဒါကတော့စစ်ကောင်စီရဲ့ထောက်ခံမှုမလိုတဲ့ပန်းရောင်ကတ်ကိုပဲလက်ခံပေးပါလို့ထိုင်းလွတ်တော်ကိုမြန်မာအလုတ်သမားရဲ့လှုပ်ရှားသူတွေကတောင်းဆိုတဲ့သတင်းမအေးအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ VOA သတင်းနဲ့ပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာညချမ်းပါသောရရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဇူလိုင်လ18ရက်ဗုဒ္ဓဘူးနေ့ညချမ်းမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုည 10:00 နာရီထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့ Editor နဲ့ဆွေးနွေးကန်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ Donald Trump ကိုလှုပ်ကြံမှုအတွက်ကြိုးပမ်းမှုကြရဲဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါတယ်။ကမ္ဘာထိပ်တန်းသတင်းကြီးဖြစ်သွားတဲ့ Donald Trump ပေါ်မှာလှုပ်ကြံမှုကြိုးပမ်းမှုကြရက်ကအစကတည်းကနှချမ်းကွဲနေတဲ့ American လူမှုအတိုင်းဝိုင်းကိုဘလောက်ထိဆက်ပြီးတော့ရိုက်ခတ်နိုင်ပါသလဲ American တို့ရဲ့ Democracy ပုံရိပ်ကိုရောထိခိုက်နိုင်ခြေရှိပါသလားဒီသတင်းပတ်ရဲ့ Editor နဲ့ဆွေးနွေးကန်အစီအစဉ်မှာမမရတဇင်အောင်ကဦးကျော်စန်းသားကိုမေးမြန်းပြီးတော့ဆွေးနွေးထားပါတယ်
မင်္ဂလာပါဦးကျော်စန္ဒာရှင
်မင်္ဂလာပါညီ
ဒီပြီးခဲ့တဲ့စနေနေ့ကပင်ဆယ်ဗေးနီးယားပြည်နယ်ရဲ့မဲဆွယ်စည်းရုံးပွဲတစ်ခုမှာသမ္မတဟောင်းဒေါ်နယ်ထရမ့်သူ့မဲဆွယ်စည်းရုံးနေတဲ့အချိန်ဒီ6မိနစ်လောက်မှာပဲသူ့လှုပ်ကြံမှုစ조사မှုဖြစ်ခဲ့ပါတယ်ဒါကမ္ဘာထိပ်တန်းသတင်းတွေလည်းဖြစ်သွားတယ်အဲ့တော့ဒါကဘယ်လောက်ထိအရေးပါပါလဲ
အရေးပါပါတယ်ကမ္ဘာထိပ်တန်းသတင်းဖြစ်ရတယ်ဆိုတာဒေါ်နယ်ထရမ့်ကိုထိုက်ကကမ္ဘာထိပ်တန်းသတင်းသမားတွေအယုံဆိုင်နေတဲ့လူပုဂ္ဂိုလ်တယောက်ဖြစ်ပါတယ်။သူဟာအမေရိကန်သမ္မတရွေးကောက်ပွဲပြိုင်ပွဲဝင်မဲ့လူတယောက်တင်မကောက်ဘူး။သမ္မတဟောင်းတယောက်လည်းဖြစ်ပါတယ်။ဆိုတော့သူ့လက်ထက်ကကလေးကသူ့ကိုလူတွေစိတ်ဝင်စားမှုရှိခဲ့တဲ့အတွက်ကြောင့်သိအရေးပါပါတယ်။နောက်တစ်ခုကအမေရိကန်နိုင်ငံရေးအမေရိကန်ဟာကမ္ဘာရဲ့နိုင်ငံရေးအခင်းအကျင်းကမ္ဘာရဲ့ political landscape မှာတကယ်အဓိကဇက်ခုမှရှိနေတဲ့နိုင်ငံဖြစ်ပါတယ်။အမေရိကန်မှာအပြောင်းအလဲတစ်ခုဖြစ်လာရင်ကမ္ဘာကိုရိုက်ခတ်သွားနိုင်ပါတယ်။ဆိုတော့အခုရွေးကောက်ပွဲကျင်းပမယ့်အချိန်မှာလူတွေအယုံစွဲ့နေကြတာကဒီသမ္မတနှစ်ယောက်သမ္မတဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့ကျင်းပွဲမှာတစ်ဖက်ဖက်ကနိုင်သွားရင်ကမ္ဘာမှာအရေးကြီးဖြစ်နေယူကရိန်းစစ်ပွဲဘယ်လိုဖြစ်သွားနိုင်မလဲအထူးသဖြင့်သမ္မတဟောင်းထရမ့်အနိုင်ရလာရဆိုရင်ထိုနည်းဆိုတော့ပဲအရှိလဘက်မှာဖြစ်နေတဲ့ဂါဇာတိုက်ပွဲတွေကဘယ်လိုဖြစ်သွားမလဲတရုတ်နဲ့ဖြစ်နေတဲ့ပြင်ဆိုင်မှုတွေကဘယ်လိုဖြစ်လာမလဲစသဖြင့်ပေါ်လေသလိုအများကြီးစိတ်ဝင်စားနေတဲ့အချိန်ဖြစ်တယ်။နောက်ပြီးတော့အထူးသဖြင့် Donald Trump ကနေတိုကိုသိပ်ပြီးဥစားမပေးရင်နေတိုနိုင်ငံကသူတို့ယောဘလူမျိုးရေးအတွက်သူတို့ပတ်စံပူပေးတဲ့ပညာရှိတော့ဒီရေးခင်းဟာဒီရွေးကောက်ပွဲဟာသိပ်လူတို့ကစိတ်ဝင်စားနေတဲ့အချိန်မှာဒီလိုသူ့ကိုလှုပ်ကြံဖို့ကြိုးစားလာတယ်ဆိုတော့ဒါကဘာအတွက်သိပ်အရေးကြီးတဲ့သတင်းတစ်ခုဖြစ်တယ်။သုံးသပ်ချက်တွေဝေဖန်ချက်တွေကလည်းအများကြီး trip point မှာဖြစ်ပါတယ်။ဒါကတော့မဆန်းပါဘူး။
အခုလိုဒီသမရရွေးကောက်ပွဲကိုယ်စားလှယ်လောင်းတယောက်ကိုလှုပ်ကြံမှုအတွက်ကြိုးပမ်းတာဟာလက်ငင်းနိုင်ငံရေးအရာပေါ့ဘလို့ကြဲရိုက်ချက်တွေရှိလာနိုင်ပါလိမ့
်အမေရိကန်နိုင်ငံရေးဟာလောလောဆယ်မှာပေါ့လေသိကိုဆူဆူရွာရွာပိုလာရိုက်ဖြစ်နေပေါ့နှချမ်းကွဲနေတော့ကိုပြင်းပြင်းထန်ထန်နှချမ်းကွဲနေတဲ့အချိန်ဖြစ်ပါတယ်ဒီအချိန်မှာတစ်ဖက်ကောင်းဆောင်တယောက်ကိုလှုပ်ကြံမှုကြိုးစားမှုဖြစ်တဲ့အတွက်သူရဲ့အကွဲပြားပူပြီးနှချမ်းကွာသွားနိုင်တယ်လို့ထင်ပါတယ်ဆိုတော့ပထမဆုံးကအခုဒေါ်နယ်ထရမ့်ကိုလှုပ်ကြံဖို့ကြိုးစားမှုဟာဒီမိုကရက်တွေရဲ့ပြောကပါတယ်ဆိုပြီးတော့ဆွဆွဲပြောဆိုချက်တွေဒါလူမှုကွန်ရက်တွေမှာထင်ရရေးရတဲ့အဲ conspiracy theory ခေါ်တာဒီမှာအဲ့လိုရေးကြတာအပြင်တကယ် Republican နိုင်ငံရေးသမားလွှတ်တော်အမတ်တချို့ကလည်းပြောကြတာတွေ့ပါတယ်သူတို့ကဘာလို့ထောက်ပြလဲဆိုတော့သမ္မတ Biden ဟာတဲ့သူရဲ့အလှရှင်တွေကိုပြောတဲ့စကားတစ်ခွန်းမှာဆိုလို့ရှိရင်ဒီဟာသူဟာသမ္မတထရမ့်ကိုအနိုင်ယူနိုင်မဲ့တူရီသောပါဆင်ဖြစ်တယ်စကားစစ်ထုတ်ပွဲမှာဖြစ်ခဲ့တာတွေကိုပြီးခဲ့ပြီအဲ့ဒါကိုထားလိုက်တော့ we are done talking about the debate သူဘာဆက်ပြောလဲဆိုရင်အရေးကြီးတာ it's time to put Trump in a bull's eye bull's eye ဆိုတော့ဒါ idiom ပေါ့လေတင်ဆိုင်ပြတာပြစ်မှတ်ရဲ့အလဲဘဟုပေါ့ so Donald Trump ကိုတကယ် target ထားပြီးတော့သူကတော့သူအနိုင်ရဖို့ကြိုးပမ်းမှုဆိုတာပြောတာလားဖြစ်ပါတယ်အဲ့ဒါကို ဒီ Republican အမတ်တော်တော်များများကတော့တရားစီရင်နည်းပါးလောက်ကဒီစကားဟာ Trump ကိုလူကြံဖို့အတွက်လှုံ့ဆော်တဲ့စကားဖြစ်တယ်ဆိုပြီးတော့အပြင်းထန်ပြောနေရတယ်ဒီ
Bull Eye ဆိုတဲ့စကားလုံးက
Bull Eye ရဲ့ Bull Eye ဆိုတဲ့စကားလုံးကိုအတိတ်ပဲဖင်ပြီးတော့ဒီဟာပြစ်မှတ် target ဖြစ်တယ်ဆိုပြီးတော့ပြောတာလည်းဖြစ်ပါတယ်ဆိုတော့နောက်တစ်ခုကဒီအဲ့ဒီဟာကိုပဲဆက်ပြီးကြည့်မယ်ဆိုရင် Republican ဘက်ကလည်း Donald Trump လူကြံခံရဖို့ကြိုးစားပြီးအဲ့ဒီညာတွင်းချင်းမှာပါပဲဒီ poster ထွက်လာတဲ့တီရှပ်တောင်ကြိုက်ထားတဲ့ Donald Trump ကမျက်နှာမှာစွေးစားနေလက်သေးလက်ပေါင်းတက်နေနောက်ကလည်းပဲအမေရိကန်နိုင်ငံကိုထောင်ပြီးတော့အဲသူတို့ဟာဘယ်လိုခေါင်းဆောင်ဘယ်လိုထက်တမြက်မြက်ဒါကျဉ်းကျဉ်းခံတဲ့ခေါင်းဆောင်ဖြစ်တယ်ဆိုတော့ပြသတဲ့သဘောလုတ်လာကြတယ်ဆိုတော့နိုင်ငံရေးအဖြစ်အမျက်ထွက်ဖို့ကြိုးစားနေတာတော့သိကြပါတယ်ဆိုတော့တစ်ဖက်မှာလည်းပဲသမ္မတဘိုင်ဒန်ရဲ့တုံ့ပြန်မှုဟာလည်းပဲနောက်ကျတယ်နည်းနည်းချက်ချင်း immediate မဟုတ်ဘူးနည်းနည်းအချိန်ကြာသေးတယ်ဆိုပြီးတော့ဝေဖန်တဲ့လူတွေကလည်းရှိသေးတယ်အဲ့ဒါကိုအမျိုးမျိုးသူတို့ဝေဖန်ကြရဲဆိုတော့ Republican ဘက်ကတော့ဒီဟာကိုအခွင့်အရေးယူပြီးတော့အများကြီးထုတ်နှက်သွားတယ်မှရှိပါတယ်။ဒါ့အပြင်သမ္မတဘိုင်ဒန်တို့ဘက်ကလည်းပဲ Democratic ဘက်ကလည်းပဲအကောင်ဆုံးပြန်လည်စစ်မြေရေးစကားကိုပြောပါတယ်။အတိုင်းပြည်ချင်းပြောဖို့လိုပြီးဖြစ်တယ်။ဒီလိုနိုင်ငံရေးအဖြစ်အကြမ်းဖက်ဖို့ကြိုးစားမှုဟာ it is no place in American democracy American democracy မှာဒါစစ်ကိုမစစ်သင့်ဘူးဆိုလူတွေကဆုတ်ဖြတ်ပြောကြပါတယ်အဲ့ဒါဒါကတော့ပြောပြောစဉ်ပြောမှာပေါ့လေ။သမ္မတဒေါ်နယ်ထရမ့်ကိုလည်းငါဟာတိုင်းပြည်ကိုညှို့အောင်လုပ်သွားမယ်။နှစ်ဖက်လုံးကပြောတယ်။သမ္မတဘိုင်ဒန်ကလည်းပဲပြန်ပြီး United ဖြစ်အောင်လုပ်မယ်ဆိုပြီးတော့နှစ်ဖက်လုံးကပြောကြပါတယ်။အဲ
ဒီလိုနိုင်ငံရေးလှုပ်ကြံတက်ပြတ်မှုတွေကဟိုအမေရိကန်မှာပုံများတယ်လို့ပြောမယ်ဆိုရင်မှန်ပါမလား။ဟိုဥရောပနိုင်ငံတွေပေါ့အထူးသဖြင့် Britain တို့ဘာလို့မှဒါမျိုးတိတ်မတွေ့ရပါဘူး။ဘာကြောင့်မှလဲ
။ကြည့်တော့ရှိပါတယ်တချို့ဟာတွေမှာပေါ့လေ။Queen Victoria Victoria ဘေးမှာကြီးတို့နိမောင်နဲ့လာတော့လှုပ်ကြံပိုးကြိုးစားတယ်ဆိုတော့သတင်းတစ်ခုလည်းပဲရှိခဲ့ပြပါတယ်အရှိလည်းပဲမှာဆွင်လည်းပဲ Anwar Sadat Egypt မှာလှုပ်ကြံခံရတယ် Israel က Menachem Begin လာလှုပ်ကြံခံရတယ်သတင်းရရေးလူလာရေးလူတွေပေါ့မြန်မာနိုင်ငံမှာပဲကြီးအိန္ဒိယမှာပဲကြီးမဟာတမဂန္ဒီဂျမ်ဖယေကိုပြောနေတဲ့ပုဂ္ဂိုလ်ကြီးလှုပ်ကြံခံရတယ်ဘူဂျောင်ဆန်လှုပ်ကြံခံရတယ်နောက်ပြီးမြန်မာနိုင်ငံမှာလည်းလှုပ်ကြံပိုးကြိုးပမ်းမှုတွေပေါ့လေဒါမကြင်သုံးရင်ဖြစ်ခဲ့တယ်ပေါ့ဒါပေမဲ့အမေရိကန်မှာတော့မများဘူးအမေရိကန်မှာကတော့သိစိုးဝါဖြစ်တယ်ဥပမာဖြင့်အေဘရာဟမ်လင်ကန်ဖြစ်ခဲ့တယ်ဒါကလွန်သွားတယ်နောက်ခုနောက်ပိုင်းမှာဆိုလို့ရှိရင်ဒါသမ္မတကနေဒီလှုပ်ကြံခံလို့ကွယ်လွန်သွားတာသိပြင်းထန်တယ်ဒါပေမဲ့ဒီကြားထဲမှာလှုပ်ကြံခံရပြီးတော့မကွယ်လွန်ခဲ့တဲ့သမ္မတတွေပေါ့လေသီယိုဒိုရူးစ်ဗဲလ်တို့ရောနရကင်းလို့လည်းရှိခဲ့တယ်အဲ့လိုကျူပတ်မှုရောရှိခဲ့တယ်ပေါ့အမေရိကန်မှာဘာကြောင့်ဖြစ်တယ်ဆိုတော့တချို့နိုင်ငံရေးသုံးသပ်သူတွေကတော့လူဖွဲ့စည်းမှလူကျင်တဲ့ဆန္ဒကိုပုံမှန်လင်းပေါ်ထုတ်ခွင့်လူပိုင်ခွင့်မရတဲ့အခါမှာအဲ့လိုဖြစ်တတ်တယ်လို့ပြောတယ်ဆိုတော့ကျွန်တော်စဉ်းစားကြည့်ရင်အမေရိကန်ဒီမိုကရေစီနိုင်ငံပဲလူခွင့်ရှိတာပဲဆိုတော့တချို့ကလည်းပဲ gun law တနက်ညရှိမှုလည်းကူဖြစ်စေတယ်ဆိုပြီးတော့အကြောင်းလည်းပြောကြတယ်အဲ့တချို့သမိုင်းကျားရလည်းပဲအမေရိကန်နိုင်ငံစပြီးတည်လာခဲ့တဲ့သမိုင်းမှာသူကလက်နဲ့နဲ့တည်ထောင်လာခဲ့တဲ့သူတို့ဟာ Native American တွေပေါ့ဌာနေ American တွေကိုသူကလက်နဲ့နဲ့တိုက်ပြီးအနိုင်ယူတယ်သူတို့ကလည်းလက်နဲ့နဲ့ခုခံတာအဲ့တိုက်ပြီးအနိုင်ယူခဲ့ကြတယ်သူတို့လုံခြုံရေးအတွက်လက်နဲ့ကိုသုံးခဲ့ကြတယ်ဆိုတော့အဲ့ဒီအစဉ်လာဆက်ပြီးရရှိလာတယ်ပေါ့လေဆို American ဖွဲ့စည်းပုံမှာလည်းပဲဒါသူကောက်ွယ်ခုခံပိုင်ခွင့်အတွက်အတိုင်းအတာတစ်ခုပေးထားရဆိုတော့ဒီဟာကိုလည်းဝေဖန်ကြတယ်ဂန်လောကပူပြီးတင်ကြမယ်တချို့ကလည်းပဲအကြောင်းပြရဒီဟာဟာ Republican ဖြစ်တဲ့ Donald Trump တို့ကိုယ်တိုင်ကပဲတကိစ္စဟာအဲ့လက်နက်ကိုထိန်းချုပ်တာထက်လက်နက်ကင်သူရဲ့စိတ်ဓာတ်အေးရနဲ့ပတ်သက်ပြီးတော့ဒါထိန်းချုပ်သင့်တယ်ဘာညာဆိုတော့ပြောတယ်တချို့ကလည်းလုံခြုံရေးဘက်ကအင်းလိုက်အရိုင်းမလုပ်လို့သာဖြစ်တဲ့ဆွေတော့ဆွဆွဲရတယ်ရှိပါတယ်ပြောခက်ပါတယ်ဆိုတော့အမေရိကန်ရေးလှုပ်ကြံမှုတွေကတော့ရှိတယ်သို့တော်လည်းပဲအမေရိကန်မှာပုံများတယ်ဆိုတာကတော့ဟုတ်တယ်လို့ပြောရမှာပ
ါအခုဒီလိုလှုပ်ကြံမှုစ조사တဲ့လုပ်ရဲ့အပေါ်မှာပေါ့သမ္မတဘိုင်ဒန်အပါအဝင်နိုင်ငံတကာခေါင်းဆောင်တွေကလည်းပြစ်တင်ရှုတ်ချပါတယ်အဲ့တော့ဒီအပေါ်မှာ Republican Party ဝင်နေနောက် Democrat တွေအဲ့ဒါအပြင်ပြည်သူတွေရဲ့သဘောထားတွေအမြင်တွေရောဘယ်လိုရိုက်ခတ်နိုင်ပါလဲ
ဒီလိုရလည်းပဲဒီနိုင်ငံရေးလှုပ်ကြံမှုကတော့ဘယ်သူမှကြိုက်မှမဟုတ်ပါဘူးဒါ financial လူတိုင်းဟာဒီဟာကိုတော့လုံးဝဆုတ်ချကြမှာပါလှုပ်ကြံမှုစ조사မှုဒါပေမဲ့နိုင်ငံရေးအဖြစ်ကတော့လူတွေသုံးသပ်ကြတာကသမ္မတ Trump ကိုအရင်ကမကြိုက်သူတွေရှိမယ်ဒါပေမဲ့တချို့ကသူ့ကိုလည်း sympathize ဖြစ်သွားတော့ကရုဏာသက်တဲ့ပုံစံပုံဖြစ်လာမယ်ဆိုတော့ sympathy vote ခေါ်တာပေါ့ ရွေးကောက်ပွဲမှာပိုပြီးတော့မဲရသွားနိုင်တယ်မပြတ်မသားဘယ်သူပေးရမှမစီရလူတော်တော်များများထရမ့်ကိုပို့ပြီးတော့အပ်ပေးလာကြမလားဆိုပြီးတော့တွေ့ကြပါတယ်ဒါပေမဲ့ဘိုင်ဒန်တို့ကလည်းပဲတကယ်ဆိုမှသူတို့ကဘာမှမဖြစ်ဘူးသူတို့ပုံမှန်တိုင်းပဲဆက်လက်ရပ်တည်ပြီးတော့အကြံဖက်မှုတွေဆုတ်ချနေတာဖြစ်တယ်သမ္မတဘိုင်ဒန်ဆိုလို့ရှိရင်သူသမ္မတတော်နဲ့ထရမ့်လူကခံရပြီးချက်ချင်းမှလှုပ်ဖို့စီတဲ့ရွေးကောက်ပွဲကမ်ပိန်းတွေကိုသူကရဆန်းလိုက်တယ်ဆိုတဲ့သဘောကတော့တဖက်လူနစ်နာနေတဲ့အချိန်မှာသူတွေ့သိဆိုရင်ဇာဖြစ်နေတဲ့အချိန်မှာငါတို့ဟာသူ့ကိုထုနှက်တဲ့မဲဆွေမှုမလုပ်သင့်ဘူးဆိုတဲ့ဘောရာကြီးမှုကိုပြတ်သားတဲ့သဘောလည်းဖြစ်ပါတယ်ဆိုတော့ဒါကိုမြင်တဲ့လူတချို့ကလည်းမြင်မယ်ဒါပေမဲ့များသောအားဖြင့်လူတွင်းတွေ့ရင်တော့သမ္မတထရမ့်ဟာ sympathy vote အဲ့လိုသနာကြီးနှစ်သက်တဲ့မဲဆန္ဒပုံမှုရသွားနိုင်တယ်ဘယ်မလိုက်ပဲနဲ့ဂျာနီနဲ့လူတွေကလည်းပဲသူ့ကိုပို့ပြီးတော့ပြည်သူနာဆက်နိုင်တယ်လို့သူကခံမှန်းကြတယ်ပေါ့လေနိုင်ငံရေးမှာ issues and personalities ဆိုတာရှိရပါဘူးဒီဘယ် issue ကဘယ်လိုလုပ်နိုင်မလဲဆိုတာအဲ issues ကိုအဓိကထားပြီးစဉ်းစားတဲ့လူတွေကတော့သိပြီးတော့ကြောင်းလဲလေးမျိုးမဟုတ်ပါဘူး personality ကိုထားပြီးစဉ်းစားတဲ့လူတွေကတော့အဲ့ဘက်ကိုဘာကောင်းပါသွားနိုင်မယ်လို့ခံမှန်းပြောတယ
်အဲ့ဒီလိုဖြစ်တဲ့ဖြစ်ရက်ကရောနိုင်ငံတကာမှာ American ရဲ့ပုံရိပ်ကိုဘယ်လောက်ထိထင်ဟပ်သွားနိုင်မှာလဲ
American ပုံရိပ်ထိခိုက်တာပေါ့ American ဟာကမ္ဘာမှာဘယ်လိုကြည့်ကြတဲ့ဒီမိုကရေစီနိုင်ငံဆိုတာအများအားပြောနေတဲ့အချိန်မှာဘလောက်ရုပ်ပြစင်ပြဖြစ်တဲ့ကိစ္စတခုပေါ်အဲ့ဒါဥပမာဗြိတိန်မှာလည်းပဲနိုင်ငံရေးကျက်တဲ့အများကြီးရှိနေပဲတနေ့အတွင်းမှာဝန်ကြီးချုပ်၃ယောက်ပြောင်းသွားပြီသူတို့ဒီမှာနိုင်ငံရေးဟာတည်ငြိမ်မှုမရှိဘူးပြောင်းလာတဲ့အများကြီးဖြစ်ဒါပေမဲ့ဘာမှအကြမ်းဖက်မှုသွေးဆက်ဆံမှုရှိဘူးနဲ့အေးစစ်စစ်နဲ့သူတို့ပြီးသွားတာပဲသူတို့စတက်ကဒီမှာကျတော့ဖြစ်နေလိုက်ကြတဲ့ပြဿနာကခါရဲစောစောကပြောပြည်တွင်းစစ်ဖြစ်သွားမယ်ဆိုတဲ့အတိုင်းပြောကြတဲ့အထီတော်မှာအဲ့လိုဖြစ်ပြီးပြင်းပြင်းထန်ထန်ဖြစ်ပြီးတော့လွတ်ကျန်သက်ဖြတ်ဖို့ကြိုးပမ်းတဲ့အထီဖြစ်လာတယ်ဆိုတော့အမေရိကန်ရဲ့ဒီပိုစီပုံရိပ်ဟာသိပ်ပြီးတော့ကြာဆင်းလာတယ်လို့ပြောမှာပါအစကလေးကလည်းလူတွေကသုံးသပ်ကြပါတယ်အမေရိကန်နိုင်ငံဟာဒီသမ္မတထရမ့်ရွေးကောက်ပွဲပြန်နိုင်ခဲ့ပြီးရဲ့နောက်ပိုင်းတွေကပဲဒီမိုကရေစီအနုလက္ခဏာပြတ်နေတယ်ဆိုပြီးတော့ကျူဆလာကြပါတယ်နောက်ပြီးတော့ခေါင်းဆောင်မှုအမေရိကန်နိုင်ငံရဲ့ခေါင်းဆောင်မှုနဲ့ပတ်သက်ပြီးတော့လည်းပဲAmerican ပြည်သူရဲ့40%ရာခိုင်နှုန်း 40% of the American ကသူတို့ရဲ့ leadership ပေါ်မှာအယုံကြည်သိမရှိကြဘူးဆိုပြီးတော့ Joseph Nye ဆိုတဲ့ပညာရှင်ကသူရဲ့ research data မှာရေးထားတွေ့ရပါတယ်ဆိုတော့အဲ့ဒီဟာတွေကနည်းနည်းဆွေးုပ်တဲ့သဘောပေါ့လေနိုင်ငံတကာရဲ့အမြင်မှလည်းပဲသူရဲ့ပုံညာကြီးကြဆင်းမယ်လို့ထင်ပါတယ
်ဒီသမရဟောင်းဒေါ်နယ်ထရမ့်ကိုလှုပ်ကြံဖို့ကြိုးစားခဲ့တဲ့လူရဲ့နဲ့ပတ်သက်ပြီးတော့သူ့ပေါ်မှာဂယုဏတက်လာကြတာကိုလည်းတွေ့ရပါတယ်ဒါလာမဲ့ရွေးကောက်ပွဲမှာဟိုရလက်ကိုပြောင်းလဲဖြစ်သွားစေနိုင်မလား
အဲ့ဒါပါပဲကျူတင်ဟောရပြောရခက်တဲ့အဖြစ်ပါပဲရွေးကောက်ပွဲရလက်ကတော့မပြောနိုင်ဘူးကျူတင်ပြောင်းလဲသွားတယ်လည်းပြောင်းလဲသွားနိုင်တာပဲဆိုတော့အခုလောလောဆယ်ပါကတော့စောကပြောခဲ့တဲ့အတိုင်းပဲသူဟာကျူရဲ့ဂရုဏာသက်မှုကိုရမယ်ထရမ့်နဲ့ဟီလရီကလင်တန်နဲ့ရွေးကောက်ပွဲညဆိုကျွန်တော်ထိုင်ကြည့်နေရတာအစနိုင်တိုင်းနိုင်သူနိုင်တို့အစမ်းမှာဟီလရီကလင်တန်နိုင်မယ်လို့တွင်တွေ့ထားကြတာအဲ့မှာယူကောတက်နောက်ပိုင်းမှာကျတော့ထရမ့်ကိုလက်ခံကြများများကြများပြီးနိုင်သွားတယ်ဆိုတော့ပြောလို့ဖိုသိခဲ့ပါတယ် last minute နောက်ဆုံးအချိန်မှာပြောင်းလဲသွားတဲ့သဘောဂျူတင်ကမန်ဒါလည်းလွဲသွားတယ်လည်းတွေ့ရပါတယ်ဆိုတော့အဲ့ဒါကိုတော့အတိအကျပြောဖို့သိခဲ့တယ်လို့ပဲပြောမှာဖြစ်ပါတယ်မဆင်
းဟုတ်ကဲ့ပါဦးကျော်စံသားရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ကျေးဇူးတင်ပါတယ်
သမ္မတဟောင်းထရမ့်ပေါ်မှာလှုပ်ကြံမှုကြိုးပမ်းမှုခရက်ကအမေရိကန်ပြည်ထောင်စုကိုဘလောက်ထိရိုက်ခတ်နိုင်ခြေရှိပါသလဲဆိုတာကိုဥကြော်စန်းသားကိုမမတစင်အောင်ကအမေးမြန်းဆွေးနွေးထားတဲ့အယ်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာရှင်မကြခင်မှာတော့အားကစားခံတာကိုတင်ဆက်ပေးဖို့ရှိပါတယ်အခုဆက်ပြီးတော့ Generation Z ကိုအလှည့်ပေးကြပါတယ်မိဘတွေရဲ့အခက်အခဲတွေကိုဖြေရှင်းပေးနိုင်မှုအတွက်လမ်းဘေးမှာဈေးရောက်ရင်းနဲ့ဘဝကိုထိန်းချောင်းခဲ့ရတဲ့ကွန်ပျူတာတက္ကသိုလ်ကျောင်းသားလူငယ်လေးတစ်ယောက်ကတော့သူ့တက်ကြွတဲ့ပညာကိုအသုံးချပြီးတော့အောင်မြင်တဲ့ YouTuber တစ်ယောက်ဖြစ်နေပါပြီ။ဒီလူငယ်လေးမိဘကိုပါစောင့်ရှောက်နိုင်အောင်အခြေအနေရောက်လာအောင်လို့ခက်ခဲတဲ့အခြေအနေကြားကနေသူ့ဘလို့စူးစမ်းရုန်းကန်ခဲ့တယ်လဲဆိုတာကိုမက်ခင်လေးကစကားပြောထားပါဗျ။ Hey,
Jessie တက်ချင်အောင်တင်ပြီနော်။ကျဲစီတွေဒီတစ်ပတ်တော့အခက်ခဲတွေကြားရတဲ့ကနေကြိုးစားရှင်သန်ပြီးတော့မိသားစုအတွက်ကိုပိုင်အင်္ဂလိပ်ဖန်တီးပေးနိုင်တဲ့လူငယ်လေးတယောက်နဲ့စကားပြောထားတယ်
။ဟုတ်ကဲ့အားလုံးပဲမင်္ဂလာပါ။အဲကျွန်တော်နာမည်ကြည်စိုးဝင်းပါဗျ။အဲကျွန်တော်က IT Knowledge Sharing YouTube Channel နဲ့ Facebook Page တွေမှာနည်းပညာနဲ့ပတ်သက်တဲ့အကြောင်းအရာလေးတွေကိုဒါညှောက်ဝေပေးတဲ့ YouTuber တယောက်ဖြစ်ပါတယ်
။ YouTuber တယောက်မဖြစ်ခင်သူ့ရဲ့အခြေအနေကဘယ်လိုရှိနေလဲ
။ဘောက်ကမှာပဲနေရတာနေရပါဗျ။ပြီးရင်လွန်ခဲ့တဲ့9နှစ်လောက်ကတော့ကျွန်တော်ဒီ ကွန်ပျူတာတက်ကတ်တော်ပေါ့နော်ခုတ်ကွန်ပျူတာတက်ကတ်တော်မှာဒုတိယနေ့ကြောင်းတာပေါ့နော်ဒါပေမဲ့ဒီလိုမျိုးအခြေအနေကြောင့်ဟိုဒီကြောင်းဟာစကန်ရနဲ့ရက်သွားတယ်ရက်သွားပြီးတော့မိသားစုအခြေအနေကြပေါ့နော်ငွေချေးအခြေအနေကြကျွန်တော်လမ်းပေးမှာအဲ့လိုရောင်းခဲ့ရတယ်ဗျဈေးရောင်းနေပေါ့နော
်တက်ကတ်တော်ကြောင်းသားတယောက်ကလမ်းပေးမှာထွက်ပြီးဘာကြောင့်ဈေးရောင်းမှုဆုံးဖြတ်ခဲ့ရတာလဲ
အကြောင်းမတက်ရတော့တဲ့အခြေအနေမှာအကြောင်းမတက်တဲ့အချိန်မှာမိသားစုရဲ့လွေးဖြစ်နေတော့ကိုယ်အနေနဲ့ပတ်စံရှာဖို့လိုလာရေးပေါ့ဗျာရှာဖို့လိုလာရေးဆိုတော့ငါဘာလုပ်မလဲဘာလုပ်မလဲဆိုတော့အဲ့လိုမျိုးပဲဒီကိုမှရှိတာအထက်ကိုကမိသားစုထောက်ပံ့ပေးနေတာအထက်ကိုကြောင့်ပေါ့နော်မိသားစုကိုပြအပူမရောက်စေချင်တာအဲ့ခါကျတော့ဟာဟိုငါကိုယ်မှာဖုန်းအသုံးစရိတ်လေးပဲဖြစ်ဖြစ်ပေါ့နော်ဖုန်းဘီလေးပဲရရပေါ့နော်အဲ့တိုင်းလေးနဲ့သွားပြီးတော့အဲ့တော့ကျွန်တော်မြို့မှာကျတော့အဲ့လို bonnet cap ပဲပြောပါတော့ဗျာအဲ့လိုအင်တာနက်ဆင်ကပ်ပေါ့နော်အင်တာနက်ဆင်ကပ်ကိုရောင်းကြတယ်ဗျာအဲ့လိုပဲဆန်းရောင်းမယ်ဆိုပြီးတော့ပဲအလုပ်လည်းမရှိဘူးဗျာအဲ့တိုင်းမှာအင်းနေနေဆိုတော့အဲ့ဒါလေးဆန်းရောင်းမယ်ဆိုပြီးတော့လုပ်လိုက်တာပါဗျာဟုတ
်ဒီလိုလမ်းပေးထွက်ပြီးဈေးရောင်းခဲ့ရတော့သူ့ရဲ့စိတ်ထဲမှာဘယ်လိုခံစားခဲ့ရလဲ
အဲ့ရှက်တယ်ဗျရှက်တယ်ဗျအရင်ဆုံးတော့လုံးမယ်ဆိုတော့လေအဲ့ဆိုင်ဟိုပေါ့နော်ဆိုင်မှာပတ်စံ9000ကင်ပြီးတော့ငါတော့ဝယ်ရမလားဝယ်ရမလားဆိုတော့ခဏလေးတော့တယ်ပေါ့ပြီးရင်ဟိုရောင်းရပါမလားပေါ့နော်ရှက်တယ်ပေါ့ဗျရှက်တယ်ပြီးတော့ဟိုတကယ်လဲရောင်းလဲရောင်းလဲလမ်းပေးလေးမှာငုတ်တို့လေးထိုင်နေရတယ်ဆိုတော့လေဘယ်လိုဖြစ်လဲဆိုတော့အဲ့တော့ဆက်လာချင်းကျတော့မရောင်းအောင်အချိန်တနိုင်တိုင်းငုတ်တို့ထိုင်နေပြန်လဲဈေးကမပေါ့ဘူးအဲ့ဆိုတော့ကိုကဘယ်လိုပဲပိုးရှက်လာတယ်ဟိုရက်လာတော့ချွေးလေးပြန်လာတယ်ဗျပြန်လာတယ်ပေါ့နော်ပြန်လာပြီးတော့ခေါင်းလဲဖော်နိုင်တော့အဲ့ကျတော့ခေါင်းကိုအမြဲတမ်းငုံထားရတာဇူလာလည်းမကြည့်တော့ခေါင်းအများနဲ့ငုံထားရပေါ့ဒါမှလည်းဟိုတယောက်တည်းတလေလေးလို့လာတဲ့ခါကျအားတက်တယ်ပေါ့ဗျအားတက်ပါဩော်လာတော့လာဝေချာသားပဲပေါ့အဲ့လိုအလိုလေးပဲစခဲ့တာပါပဲ
ဒီလိုအခြေအနေမျိုးတွေမှာသူ့ကိုယ်သူထိန်ချောင်းပြီးတော့ဘယ်လိုတွေစူးစမ်းခဲ့ရလဲဆိုတာကိုလည်းအခုလို့ပဲပြောပြထားတယ
်ပိုပြီးကောင်းအောင်မယ်လုပ်သွားတယ်ပေါ့နော်ပိုပြီးကောင်းအောင်မယ်လုပ်မယ်ဆိုတဲ့စိတ်ပဲထည့်လိုက်တယ်ဗျအဲ့အဲ့ဒီခါမှာပဲပေါ့နော်ကျွန်တော်ကဒီဟိုလိုင်းပေါ်လိုင်းကနေပဲငါကြော်ညာရင်ငါရမယ်ပေါ့အဲ့ဆိုရင်အဲဈေးအစင်ကဓာတ်ပုံတွေပြင်တက်ဖို့လိုမယ်ပေါ့ဗျာဒီကိုယ့်အမဟာဒီစီးပွားရေးကိုဘယ်လိုကြော်ညာရမလဲပေါ့ကြော်ညာရမလဲဆိုတဲ့ဟာကိုဒီပေ့တွေထောင်နေဗျာအဲ့တော့ဘယ်လိုရောင်းမလဲပေါ့နော်ဘယ်လိုရောင်းမလဲဆိုပြီးဓာတ်ပုံတွေပြင်တယ်ဓာတ်ပုံပြင်တဲ့ဟာတွေလိုက်လေ့လာရတယ်ဓာတ်ပုံပြင်တဲ့လိုက်လေ့ပြီးကိုတင်းတဲ့ဓာတ်ပုံလူလေးစီတိအောင်ဘယ်လိုလုပ်ရမှာလဲအဲ့ဆိုဂရုတွေပဲရှင်းမယ်အဲ့လိုပေါ့နော်နောက်တစ်နေ့ကျလည်းငါဒါထက်ကိုဘယ်လိုရအောင်လုပ်လဲဆိုတဲ့စိတ်နဲ့ပဲဆက်သွားခဲ့တာပါခင်ဗျာ
YouTuber တယောက်ဖြစ်ကိုသူကဘယ်လိုစတင်ခဲ့ရလဲ
Facebook ပေါ်မှာပဲအဲ့လိုတက်ခဲ့တက်လာတာပေါ့နော် YouTube ကနေငွေဘယ်လိုရအောင်လုပ်မလဲဆိုတော့လေတွေ့မိတာအဲ့လိုနေနေဩ YouTube ကနေရှာလို့ရတာလား YouTube ကနေလုပ်လို့ရတာလားဆိုပြီးတော့ YouTube မှာအဲတကယ်တော့ YouTube ကနေရှာတဲ့ဟာတွေကတော့လေ YouTube မှာပဲရှိတယ်ပေါ့ဗျာ channel ထောင်တာတွေဘယ်လိုထောင်လဲ channel တွေဘယ်လိုလုပ်လဲပေါ့အဲ့ channel တွေစပြီးတဖြည်းဖြည်းချင်းစီစခဲ့တာပါအဲ့တော့ Facebook ပဲပေါ့နော်ကျွန်တော် LINE Boundary Facebook လေးကိုပဲအဲ့ဒီကနေပဲစတိခဲ့တာပါဗျာပထမတော့ join ပဲအတန်မပါဘူးပေါ့နော်အတန်လည်းမပါဘူးဒီစာတန်းထိုးရုံလေးနဲ့ပဲပေါ့နော်စာတန်းထိုးရုံလေးနဲ့ပဲ subscribe လုပ်အဲ့နေပဲတိုင်းဖြစ်တယ်အဲ့ဒီပေါ့နောက်ခါကျတော့ငါအတန်အကောင်းအောင်ပို့လို့မယ်ဆိုပြီးတော့မိုက်လေးပေါ့နော်မိုက်လေးဆိုရတယ်အဲ့တုန်းကလည်းမိုက်မရှိဘူးဗျမိုက်မရှိဘဲနဲ့ဘာရှိလဲဆိုရင်နှစ်ချက်ပေါ့နော်နှစ်ချက်ကလည်းတစ်ဖက်ကပြန်တယ်အဲ့လိုအဲ့ဒီနှစ်ချက်လေးနဲ့ပဲအဲ့အတန်ချက်ပြင်ထိုးပြီးတော့အဲ့ကျွန်တော်အဲ့ရေချိုးကန်းထဲမှာသွားသွင်းတာဗ
ျသူကလေအောင်မြင်လာတဲ့အချိန်မှာသူ့ရဲ့ကိုယ်ပိုင်ဝင်ဝင်လေးနဲ့မိသားစုအတွက်အိမ်လေးတစ်လုံးဝယ်ပေးနိုင်ခဲ့တယ်ပြီးတော့လေသူကမိသားစုရဲ့အခက်ခဲတွေကိုလေဖြေရှင်းပေးနိုင်နေသေးတယ်အဲ့ဒီအချိန်မှာသူ့မိသားစုမှာဘယ်လိုလဲစိတ်ခံစားခဲ့ရလဲဆိုတာနားထောင်ကြည့်ပါဦး
တော့နောက်တစ်ဆင့်မကုန်ခင်ဒီဇင်မှာနောက်ဆုံးရက်ပဲလုံးဝနောက်ဆုံးရက်အဲ့ဒီရက်မှာမေးလို့အကုန်လုံးခေါ်လိုက်တော့လို့ခေါ်ပြီးတော့ကျွန်တော်မှရှိတာတွေအကုန်ပေးလိုက်အဲပေးလိုက်တာအဲအမေကအရန်ပျော်သွားတယ်ဟိုအမေကအများတန်းပြောပြီးတော့လေအဲ့ဒီအမေကငိုတောင်းမှုတယ်ဗျာငါသားပါနော်အဲ့လိုမျိုးအမေတို့ရဲ့အကူကြီးကိုခြုံငိမ့်ပေးလိုက်တယ်ပေါ့အဲ့ဒါငါသားအများကြီးဖြစ်လာအောင်ပါပါပေါ့နော်အဲ့တော့အဲ့လိုပြောခဲ့တာပေါ့ဗျာနောက်ပြီးကျတော့ဟိုအဲ့လိုနဲ့ပဲဒီပတ်စံက2023ကစပြီးတော့လူရဲ့ကြိုးစားရင်းကြိုးစားရင်းနဲ့ပဲဆွေးနေပေါ့နော်ဟိုဒါတော့အိမ်မရှိဘူးဗျာအိမ်ပဲမရှိဘူးအိမ်မရှိဆိုတော့အမေတို့ဖေတို့ကလည်းအဲ့ဒါလိုချင်နေတယ်ဆိုတော့အမေတို့ဒါတို့သွားမယ်ပေါ့နော်ဒါတော့အဲ့ဒါဝယ်မယ်ပေါ့ဒါပေမဲ့တော့ဒီနေမှာတော့မဝယ်ဘူးပေါ့ဒါရန်ကုန်မှာဝယ်မယ်ပေါ့နော်ရန်ကုန်မှာဝယ်မယ်ဘာလို့ဆိုတော့ဟိုတာမညီလေးတွေရှိသေးတယ်ဗျာညီလေးတွေဆိုတာလည်းရန်ကုန်မှာပဲဟိုနေမှာဆိုတာနဲ့ရန်ကုန်နဲ့မတူဗျာမတူဆိုတော့နေမှာဆိုရင်တင်တန်းတွေလည်းမရှိဘူးပေါ့ညီလေးတွေလည်းရှိသေးတယ်သူတို့လည်းခွန်လန်းတွေပေးကျင်တယ်ပေါ့အကြောင်းမလို့ဟိုနောက်ဆုံးတော့ဝယ်နိုင်ခဲ့တယ်ပေါ့နော်ဝယ်လိုက်တယ်ပေါ့ဗျာအများကြီးမဟုတ်ပါဘူးဒီကတည်းလေးပါပဲဒါပေမဲ့အမေဖေတို့မိတို့ကပီတိဖြစ်တာပေါ့ဗျာအဲ့ဒီပါလေ
သူလိုပဲကြိုးစားနေတဲ့လူငယ်တွေအတွက်လည်းအခုလိုအားပေးစကားပြောထားသေးတယ
်ပြီးတော့အဲ့လိုလမ်းပြောက်သွားတယ်ဆိုရင်တော့လေကိုလှုပ်ချင်တဲ့အရာလေးတော့အရင်ဆုံးရှာစေချင်တယ်ပေါ့နော်ရှာစေချင်တယ်ဆိုရတဲ့အဲ့လိုမျိုးကိုဘာလှုပ်လို့ရမလဲပေါ့နော်ကိုလှုပ်နိုင်တဲ့ဟာလေးကိုအရင်ဆုံးလှုပ်တင်တယ်ဗျာအကြီးကြီးဝေးကြီးမှန်းပြော်လေကြီးဝေးကြီးမှန်းပြော်ကျွန်တော်တို့မလှုပ်နိုင်ဘူးဆိုရင်ကိုကဘုတ်တိုင်တိုင်လေးလည်းအဆင်ပြေဘူးပေါ့နော်အဲ့လိုအဲ့ခါကျတော့ကျွန်တော်တို့စိတ်မညစ်နဲ့လည်းသွားတလို့မရဘူးဗျာစိတ်ညစ်လိုက်ရတယ်ညစ်လိုက်ဒါပေမဲ့အများနဲ့တော့လှုပ်မညစ်မနေနဲ့ပေါ့နော်အဲ့လိုစိတ်တက်လည်းအများနဲ့ကြမနေနဲ့ပေါ့ကိုကအများနဲ့လှုပ်ရှားရှိတာကိုတော့ဆက်ပဲလှုပ်မရမယ်ပေါ့
ကဲဂျန်စီတို့ဒီတစ်ပတ်တော့ဒီလောက်ပဲเนาะရှိတစ်ပတ်တွေကြားလို့ရှိရင်လည်းဂျန်စီတို့တဲ့ဂျန်စီရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါအောင်ရှင်တတ
မခင်လေးတင်ဆက်ပေးခဲ့တဲ့ generation z အစီအစဉ်မှာရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်ယူရို2024ဥရောပဖလားဘောလုံးပွဲမှာတော့စပိန်အသင်းကပိုဆွဲပြီးတော့ဥရောပဖလားကိုအများဆုံးရတဲ့အသင်းဖြစ်နေစံချိန်တင်လိုက်ပါတယ်2024ကိုပါအမေရိကဖလားဘောလုံးပွဲမှာလည်းအာဂျင်တီးနားအသင်းကနှစ်ချိန်ဇက်တိုက်ပိုဆွဲပြီးတော့နောက်ထပ်စံချိန်တစ်တင်လိုက်ပါတယ်ဒီလိုမျိုးထူးခြားတဲ့အားကစားသတင်းတွေကိုစူးစီးပြီးတော့ကိုရန်နိုင်တင်ဆက်ပေးထားပါတယ်
ဂျာမနီနိုင်ငံမှာကျင်းပတဲ့ Euro 2024ဥရောပဖလားဘောလုံးပွဲမှာတော့စပိန်အသင်းဘူဆွဲပြီးတော့ဥရောပဖလားကို၄ချိန်မြောက်ရရှိသွားခဲ့ပါတယ်။ Euro 2024နောက်ဆုံးဖိုင်နယ်ကိုဇူလိုင်လ15ရက်နေ့ကဘာလင်မြို့ကအိုလံပစ်အားကစားဂွင်းကြီးမှာစပိန်နဲ့အင်္ဂလန်တို့ဘောလုံးကြတာမှာစပိန်ကပွဲပြီးခါနီးမှာအနိုင်ကိုတွင်းပြီးတော့2ဂိုးတကိုးနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။စပိန်အသင်းဟာဒီပွဲနိုင်လိုက်တာကြောင့်ဥရောပဖလားကို၄ချိန်မြောက်ရပြီးတော့အများဆုံးရတဲ့အသင်းဖြစ်လဲစံချိန်တင်လိုက်ပါတယ်။ဖင်နဲ့တော့ဒီဘက်မှာပထမဂိုးသွင်းပေးခဲ့တဲ့တိုက်စစ်မှုနီကိုဝီလျံကတော့သူတို့အသင်းအနိုင်ရတဲ့အပေါ်မှာ
feliz muy feliz espero que mucha gente
ပြောရရရမ်းပြောပါတယ်ကျွန်တော်တို့ပြောသလိုပဲလူတွေအများကြီးလည်းပျော်ရွှင်နေကြမယ်လို့ကျွန်တော်မျှော်လင့်ပါတယ်ကျွန်တော်အနေနဲ့အခုချိန်ထိမယုံနိုင်သေးပါဘူးဒီနှစ်ကတော့ကျွန်တော်အတွက်တကယ်ကောင်းတဲ့နှစ်ပါကျွန်တော်အနေနဲ့ဘရင်ဖလားကိုရခဲ့တယ်အခုတစ်ခါမှတော့ယူရိုဥရောပဖလားကိုရတယ်နောက်ဘာလာမလဲတော့မသိဘူးအခုတော့ရမ်းပြောပါတယ်
အင်္ဂလန်ကွေးလက်လူဂျူဘယ်လင်ဟမ်ကတော့ final မှာရှုံးသွားတာကြောင့်အရန်ကိုစိတ်ထိခိုက်ရတယ်လို့ပြောပါတယ်။ဒီနေ့ယူရိုမှာစပိန်အသင်းရဲ့ခြေစွမ်းနဲ့စပိန်အသင်းထိုက်တန်တန်ဘူဆွဲသွားတာလားဆိုတာနဲ့ပတ်သက်ပြီးတော့ Soccer Follow ရဲ့ကြားထဲအိဒါချုပ်ကိုချော်မြွန့်ကိုမေးကြည့်ထားပါတယ်
။ယူရို2024ချန်ပီယံတရဖူကိုစပိန်ကထိုက်တန်တော့စကူးသွားတယ်လို့ကျွန်တော်ထင်တယ်ခင်ဗျ။အဲစပိန်ရဲ့ပြတ်တမ်းမှုကိုကြည့်မယ်ဆိုရင်အုပ်စုတွင်းမှာတကယ်ကိုဂရနောအုပ်စုလို့ဆိုရတော့စပိန်ဟာခရိုအေးရှား၊အီတလီတို့နဲ့တအုပ်စုတည်းကြခဲ့ပြီးတော့အုပ်စုတွင်း၃ပွဲစလုံးအနိုင်ရခဲ့တယ်လို့ရှုံးထွက်အဆင့်တွေမှာဆိုရင်လည်းအဲရှန်ဂျာမနီကိုကျော်ဖြတ်နိုင်ခဲ့တယ်၊ပြင်သစ်ကိုလည်းကျော်ဖြတ်နိုင်ခဲ့တယ်အဲဘောလုံးပွဲမှာအင်္ဂလန်ကိုတတ်ပြီးတော့မိနစ်90အနိုင်ရယူခဲ့ပြန်တယ်။ဒါကြောင့်စပိန်ဟာဒီ Euro 2024မှာချန်ပီယံတရဖူကိုစကူးထိုက်တန်တဲ့အသင်းတစ်သင်းလို့မြင်ပါတယ်ခင်ဗျ။စပိန်အကြောင်းကိုပြောမယ်ဆိုရင်စပိန်ကတိုက်စစ်ပိုင်းမှာဆိုရင်ဒါရာမယ်နဲ့နီကိုဝီလျံရဲ့တောင်ပန်တိုက်စစ်ဟာအရင်တော့စပိန်အသင်းတွေမှာမြင်တွေ့ရခဲ့တဲ့တကယ့်တောင်ပန်တိုက်စစ်အတွဲပဲခင်ဗျာအရင်စပိန်အသင်းတွေမှာဆိုရင်ဗျာဟိုကျွန်တော်တို့ဟိုဒီလိုတောင်ပန်တိုက်စစ်မျိုးကိုမမြင်တွေ့ရအောင်ဟိုအင်ဒီစတာဇာဗီရိုလို့ခင်မျိုးမှာတော့မှာတောင်ပန်တိုက်စစ်ကိုစပိန်ဟာဟိုရုံးကြိုင်ခဲ့ရတယ်ဒီစပိန်အသင်းမှာတော့ဒီရာမယ်နဲ့နီကိုဝီလျံကတောင်ပန်တိုက်စစ်ကိုအကောင်းဆုံးပေါ်ကျသွားနိုင်တယ်။နောက်ကွင်းလယ်မှာဆိုရင်လည်းရိုဒရီကအကောင်းဆုံးခြေစွမ်းပြသွားတယ်။ဘိုလူဝဲမှာရိုဒရီကအဒဏ်အားရသွားတာတော့မှကျန်တဲ့ကစားသမားတွေကထိမ့်ညိပြီးတော့ကွင်းလယ်ကိုအကောင်းဆုံးကစားသွားခဲ့တယ်။ဒါကြောင့်မလို့စပိန်အသင်းဟာဟိုနောက်တန်းအပိုင်းမှာကြည့်ရင်လည်းအဖြစ်ပြောစရာမရှိတော့အောင်ပေးကိုနည်းပါးခဲ့တယ်။စပိန်အသင်းဟာထိုက်တန်တဲ့အသင်းတစ်သင်းလို့ကျွန်တော်မြင်တယ်ခင်ဗျာ။
အင်္ဂလန်သင်းကတော့ဒီပွဲရှုံးလိုက်တဲ့အတွက်ယူရိုဖလားကိုနှစ်ချိန်သက်တိုက်ရှုံးတဲ့အသွင်းဖြစ်မှတ်တမ်းဝင်သွားခဲ့ပြီးတော့နီးပြဂါရက်ဆောက်ဂိတ်လည်းအင်္ဂလန်နီးပြဖြစ်ကနေအင်္ဂါနေ့မှာပဲနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။ချန်ပီယံစပိန်သင်းဟာတနင်္လာနေ့ကတော့စပိန်နိုင်ငံမက်ဒရစ်မြို့ကိုပြန်လည်ရောက်ရှိလာခဲ့ပြီးတော့စပိန်ပရိသတ်တွေလည်းစပိန်နိုင်ငံတော်ကမှအကြီးအကျယ်အောင်ပွဲခံခဲ့ကြပါတယ်ခင်ဗျာ။အမေရိကန်နိုင်ငံမှာကျင်းပခဲ့တဲ့ကိုပါအမေရိကဖလားဘောလုံးပွဲမှာတော့လက်ရှိချန်ပီယံလည်းဖြစ်ကမ္ဘာချန်ပီယံလည်းဖြစ်တဲ့အာဂျင်တီးနားအသင်းကပဲအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ကိုပါအမေရိကဖလားဖိုင်နယ်ကိုဖလော်ရီဒါပြည်နယ်မိုင်အမီကပရိသတ်6000ကျော်ကျော်ဆန်တဲ့ Hard Rock ဘောလုံးကွင်းကြီးမှာတနင်္ဂနွေနေ့ကကစားခဲ့ကြပြီးတော့တိုင်မတိုင်ခင်မှာတော့တချို့ပရိသတ်တွေလက်မမပါပဲကွင်းထဲကိုဝင်ဖို့လုပ်ခဲ့တာကြောင့်လုံခြုံရေးတွေနဲ့ပြဿနာဖြစ်ပြီးတော့တိုင်ပွဲကိုလည်းတနားကြီးကြော်ကြော်လောက်နောက်ဆုတ်ပြီးမှကျင်းပနိုင်ခဲ့ပါတယ်။နောက်တဲ့သလုံးတွန်းတွန်းတိုက်တိုက်နဲ့တိုက်စစ်ဖွင့်ကစားတဲ့အတွက်ပွဲကောင်းတစ်ပွဲဖြစ်ခဲ့ပေမဲ့65မိနစ်မှာတော့အာဂျင်တီးနားအသင်းကကမ္ဘာကျော်တိုက်စစ်မှုကြီးမက်ဆီတယောက်တန်ရာကြောင့်ဆက်မကစားနိုင်တော့တဲ့အတွက်လူစားလဲခဲ့ရပါတယ်။မိနစ်90အထိဂိုးမသွင်းနိုင်တာကြောင့်ချိန်ပိုဆက်ကစားခဲ့ကြတာမှာအာဂျင်တီးနားအတွက်အနိုင်ဂိုးကိုတော့111မိနစ်မှာလူစားဝင်လာတဲ့အင်တာတိုက်စစ်မှုလော်တာရိုမာတီးနက်စ်ကသွင်းခဲ့တာပါ။အာဂျင်တီးနားအသင်းဟာဂုလိုဘိုဆွဲသွားတဲ့အတွက်ကိုပါအမေရိကဖလားကိုလည်း16ချိန်ဘိုဆွဲပြီးတော့အများဆုံးစံချိန်တင်လိုက်တာလည်းဖြစ်ပါတယ
်ကီနိုဒေဟာဒေဆော်ပရန်ဒဲအယ်လ်ကီပိုနိုဒေဟာဒေဆော်ပရန်ဒဲဆေရပိုနီအလာဒီဖီကူလ်တာဒေအွန်ပါတီယိုမူ
ကျွန်တော်တို့ခိခိကိုထူထောင်နေတယ်ဆိုတော့ကျွန်တော်သိပါတယ်
ဒါပေမဲ့ကျွန်တော်တို့အသင်းကလူတွေကိုတက်ခါတက်ခါအန်အော်လုပ်ပြနေတာလေအမှန်ပါကိုလံဘီယာကရန်ခက်ခဲတဲ့ပြိုင်ပွဲဖြစ်ပြီးဒါကိုကျွန်တော်တို့ကြော်ဖြတ်နိုင်ခဲ့ပါတယ်ပထမပိုင်းမှာတော့ကျွန်တော်တို့သိမကောင်းခဲ့ပေမဲ့ဒုတိယပိုင်းမှာတော့ကျွန်တော်တို့ပိုကောင်းလာပြီးကျွန်တော်တို့အချိန်ပိုမှာထိုက်တန်တန်နိုင်လိုက်တာဖြစ်ပါတယ်
အာဂျင်တီးနာအသင်းကိုပါအမေရိကဖလားကိုထပ်ရသွားတာနဲ့လက်ရှိအာဂျင်တီးနာအသင်းရဲ့ခြေစွမ်းနဲ့ပတ်သက်ပြီးတော့ကိုကျော်မြတ်ကိုမေးကြည့်တဲ့အခါမှာတော့
အာဂျင်တီးနာကိုလံဘီယာဥရုဂွေးကတကယ်ကိုအကောင်းဆုံး3သင်းဖြစ်ပြီးတော့ဒီ3သင်းမှာ2သင်းဘောလူဝဲမှာတွေ့ဆုံနေကိုလံဘီယာကဘောလူဝဲမှာအာဂျင်တီးနာကိုအထိုက်လျောက်ဖိအားပေးနိုင်ခဲ့ပြီးမြဲနောက်ဆုံးမှာတော့ထိုက်တန်တဲ့အာဂျင်တီးနာကပဲချန်ပီယံတရဖူကိုစုခူးရရှိသွားပါတယ်ဒါဟာမက်ဆီကြောင့်လည်းလို့မဟုတ်ဘူးဗျာ။ကျွန်တော်ဆိုရင်အာဂျင်တီးနာအတင်းကိုဟိုမက်ဆီတီးနာအတင်းလို့တော့မှဆိုရအောင်မက်ဆီကိုအပြုကစားရတယ်။နောက်ခံစစ်အပြုကစားရတယ်။အာဂျင်တီးနာအတင်းကမှဖလားတရဖူကိုရရှိခဲ့တာတော့မှခံစစ်အပြုလွန်ခဲ့တယ်။ဒီဟာလက်ရှိအာဂျင်တီးနာအတင်းကတော့ခံစစ်ကိုတိုက်စစ်ကိုကောင်းမွန်တဲ့အတင်းတင်းလို့ကျွန်တော်မြင်တယ်ခင်ဗျာ။အရင်အာဂျင်တီးနာအတင်းတွေနဲ့မတူဘဲနဲ့ဒီကိုပါအမေရိကမှာကန်ဆယ်ရောတိုက်ဆက်ရောထပ်မြက်လာတော့တွေ့ရတယ်။အရင်တော့မက်ဆီတီးနာအသင်းဆိုရလောက်တိုက်ဆက်မှာမက်ဆီကိုအောက်ကိုလွန်းတယ်။ကန်ဆုကိုလည်းအရင်အောက်ပြုတ်လွန်းတယ်။ကမ္ဘာဖလားရရှိခဲ့အာဂျင်တီးနာအသင်းတော်မှာဒီကန်ဆယ်အောက်ပြုတ်လွန်းအားကြီးတယ်။ဒီအာဂျင်တီးနာအသင်းမှာတော့ကျွန်တော်တို့လော်တာရိုမာတီနက်စ်ချေစွမ်းပြောင်းမှုနဲ့အတူတူတိုက်ဆက်ပိုင်းတိုးတက်လာတော့တွေ့ရတယ်။တိုက်တန်တဲ့တရဖူကိုအာဂျင်တီးနာရရှိခဲ့တယ်လို့ကျွန်တော်တို့မြင်တယ်ခင်ဗျာ။
အရင်နာတဲ့ဟာဒီနေ့ကိုပါအမေရိကဖလားကိုအနိုင်ရလိုက်တဲ့အတွက်ပြိုင်ပွဲ၃ခုကိုဇက်တိုက်ဘူဆွဲလိုက်တာဖြစ်ပြီးတော့အခုလို final 3ချိန်ဇက်တိုက်ဘူဆွဲလိုက်တဲ့အတွက်အာဂျင်တီးနာအသင်းနဲ့မက်ဆီဟာ2014ကမ္ဘာဖလား2015နဲ့2016ကိုပါအမေရိကဖလားတွေကို3ချိန်ဇက်တိုက် final မှာရှုံးခဲ့တဲ့ရှုံးချွေးကိုလည်းပြန်ခြေဖြတ်နိုင်လိုက်တယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာပြတင်းနိုင်ငံမှာကျင်းပတဲ့ Wimbledon Tennis ပြိုင်ပွဲမှာတော့ Spain နိုင်ငံသား Carlos Alcaraz နဲ့ Czech နိုင်ငံက Krejci Kovac ကိုအနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။စနေနေ့ကအမျိုးသမီးတူချင်း Final မှာတော့ Czech နိုင်ငံက Barbora Krejci Kovac က Italy က Jasmine Paolini ကို 6-2-6-6-6 နဲ့အနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။တနင်္ဂနွေနေ့ကအမျိုးသားတူချင်း Final မှာတော့မနစ်က Final မှာတွေ့ခဲ့ကြတဲ့ Serbia နိုင်ငံသား Novak Djokovic နဲ့ Spain နိုင်ငံက Carlos Alcaraz တို့တွေ့ခဲ့ကြပြီးတော့ Alcaraz က 6-6-6-6 နဲ့3ပွဲပြတ်နိုင်သွားခဲ့ပါတယ် Wimbledon Tennis ပြိုင်ပွဲမှာပထမရတဲ့သူတွေကတော့စုချင်းငွေဖြစ်တဲ့ Britain Sterling Pound 1.8 သန်းဒေါ်လာနဲ့ဆိုရင်3သန်းခွဲရရှိမှာဖြစ်ပါတယ်ဒီချိန်တုန်းကပဲ Spain နိုင်ငံကနာမည်ကြီး Rafael Nadal ကလည်းတနင်္ဂနွေနေ့မှာ Alcaraz က Wimbledon ကိုအနိုင်ရတာနဲ့ Spain အသင်း Euro ဥရောပဖလားအနိုင်ရတဲ့အပေါ်မှာဂုဏ်ယူတယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြပေးခဲ့တဲ့အပတ်စဉ်အားကစားကဏ္ဍပါရှင်။နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလိုက်တလဲပြောပြပေးပါအောင်ရှင
်။ American ပြည်ထောင်စု Wisconsin ပြည်နယ် Milwaukee မြို့မှာကျင်းပတဲ့ Republican Party နိုင်ငံလုံးဆိုင်ရာညီလာခံဒုတိယနေ့မှာအရင်ကပါတီကိုစားပြုသမ္မတလောင်းဖြစ်ရေး Donald Trump နဲ့ရှင်ပြန်ခဲ့ကြသူတွေတက်ရောက်မင်းကွန်းပြောကြားပြီး Trump ကိုထောက်ခံကြောင်းပြောကြားခဲ့ကြပါတယ်။ဒုတိယနေ့အဓိကဆန်ဖို့က American ပြည်ထောင်စုကိုဘေးကင်းလုံခြုံမှုရှိအောင်ပြန်လို့ရေးဖြစ်ပါတယ်အင်္ဂါနေ့မှာကျင်းပတဲ့ Republican Party နိုင်ငံလုံးဆိုင်ရာညီလာခံခန်းမမှာဒုသမ္မတလောင်း JD Vance ကစိတ်တက်တက်ကြွနေကြတဲ့ညီလာခံတက်လာသူကိုယ်စားလှယ်တွေကိုလိုက်လံလက်ဆွဲနှုတ်ဆက်ခဲ့ပါတယ်ဒါပေမဲ့သမ္မတဟောင်း Trump ခန်းမတဲ့ဝင်လာချိန်မှာတော့ JD Vance လို့မဟုတ်ဘဲ Secret Service အထူးလုံခြုံရေးတပ်ဖွဲ့ဝင်တွေကသူ့ကိုပြေးသတ်နဲ့ချစ်တူခင်မပြုတ်ပဲပြေးသတ်နဲ့သူ့အကြမ်းမှာရက်ပြီးတော့ကာထားပေးတာသူ့ကိုခန်းမဆင်မြင့်မော်ချက်ချင်းခေါ်ဆောင်သွားတာတွေလှုပ်ဆောင်ခဲ့ကြပါတယ်Republican Party ညီလာခံကျင်းပနေတဲ့ဒုတိယမြောက်နေ့အင်္ဂါနေ့ကအခုနှစ်ရွက်ောက်ပွဲမှာအကျိတ်နဲ့ရှင်ပြန်ရနိုင်ခြေရှိတဲ့ Nevada ပြည်နယ်မှာသမ္မတ Joe Biden မက်ဆွယ်စည်းရုံးပွဲကျင်းပပါတယ်။နိုင်ငံတွင်းအကြမ်းဖက်မှုကိုအားပေးအားမြောက်ပြုတဲ့ပြောဆိုမှုတွေကိုပြစ်တင်ရှုတ်ချဖို့လိုအပ်ကြောင်းသမ္မတ Biden ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံတွင်းမှာလက်တလောဖြစ်ပေါ်နေတဲ့စစ်ပွဲတွေကြောင့်ထိုင်းမြန်မာနယ်စပ်ကုန်စည်သယ်ယူပို့ဆောင်ရေးမှာ Renown ဘက်ကနေပင်လယ်ကိုဖျက်တဲ့စစ်ကမ်းကိုပုံမှုအသုံးပြလာတာကြောင့်ထိုင်းစုရရဲ့လန်ဒတာဆောက်လို့ရေးစီမံချက်တွေအတွက်အကျိုးဖြစ်ထွန်းတဲ့အကြောင်းထိုင်းသယ်ယူပို့ဆောင်ရေးဒုတိယဝန်ကြီးကပြောကြားလိုက်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းကြေညာကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်။ Surprise ဆိုင်ရာအင်ဂျင်နီယာတွေကတော့ Rod McLean နဲ့ Robert Bass ဖြစ်ပါတယ်ရှင်။ကျွန်မကစုမမ ဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ရဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင် VOA ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါဘေးပြာဝေးကွာလို့လိုရာဆန္ဒတွေပြေကြပါသည်ရှင်This program